Welcome to the Voice of America in Burmese.
Mingla mane khin ma che. Washington News of the American Dan ga ni 2020 June 26 ye taw chan ni mane khin season dwe go Myanmar San Lo Chin mane 6 na yi ga ni 9 na yi thi line meter 2440 na 51 line meter 190 lo ga ni thau len pe ni ba bi.ကျွန်မခင်ရသက်ပါဒီမနေ့ခင်တဲ့င်းတွေကိုကိုရင်းနှင်းထွန်းနဲ့ပြောပြပေးပါမယ်။ American နိုင်ငံမှာ coronavirus ရောဂါအခုဆက်ခံရသူတန်း20ကျော်လောက်ထိရှိနိုင်တယ်လို့အစိုးရကပြောနေချိန်မှာပဲတည်အတွင်းအခုဆက်ခံရသူအရေအတွက်ကအများဆုံးစံချိန်တင်ထားတဲ့အရေအတွက်နေပါဖြစ်သွားခဲ့ပါတယ်။ဗုဒ္ဓဘူးနေမှာတော့ဒီရောဂါစတင်ခဲ့တဲ့ဒီဇင်ဘာလကစပြီးတည်အတွင်းကူးစက်မှုအများဆုံးဖြစ်တဲ့လူပေါင်း 38,000 ကျော်ထိဖြစ်သွားတယ်လို့ Washington Post မှာဖော်ပြပါတယ်။ John Hopkins စစ်တမ်းမှာတော့ပေါ်တူဂီမှာအကူးဆက်ခံရသူဟာ 3,400 ကျော်ရှိပြီးဒါဟာအကူးဆက်မှုအများဆုံးနေ့ဖြစ်နေစံချိန်တင်ထားတဲ့ April 24ရက်နေ့က 3,600 ကျော်နဲ့တိတ်မကွာတော့ဘူးလို့ပြောပါရယ်အခုလိုကူးဆက်မှုတွေများလာတာဟာယောဂါအတွက်စိတ်ချရတဲ့ကာကွယ်မှုတွေမလုပ်ဖဲနိုင်ငံရေးစီးပွားရေးလုပ်ငန်းတွေအချိန်မတန်သေးပဲပြန်ပြီးဖွင့်ပေးခဲ့တာကြောင့်လို့ဆေးဘက်ဆိုင်ရာကျွမ်းကျင်သူတွေကပြောပါရယ်အချိန်နဲ့မှာပဲ American နိုင်ငံမှာလူကြီးအလုံးရဲ့6ရာခိုင်နှုန်းလောက်ဖြစ်တဲ့နိုင်ငံသားတန်း20လောက်မှာဒီရောဂါအကူးဆက်ခံရနိုင်ခြေရှိနေတယ်လို့ American ဆိုတာတာဝန်ရှိသူတူကဗိုလ်တဖူးနေမှာပြောတာကြောင့်ဒါဟာ John Hopkins စစ်တမ်းမှာထုတ်ပြန်ထားတဲ့စာရင်းထဲဆယ်စားလောက်များနေတာပါကမ္ဘာတလောကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူဟာကျေဇပင်းနေမှာလူပေါင်း 9,000 ခွဲကျော်ထိရှိနေပြီးသေဆုံးရသူပေါင်းက 5,000 နီးပါးရှိနေပြီလို့ John Hopkins စစ်တမ်းမှာဖော်ပြပါတယ် American နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါကြောင့်အခြေအနေသိပ်ဆိုးနေတဲ့ရက်တွေအတွင်းအစိုးရကနိုင်ငံရေးစီးပွားရေးပြန်လည်နှိုးဆော်ပေးဖို့ကြိုးစားတဲ့အနေနဲ့မကြာခင်လတဲ့အတွင်းငွေပေးပို့ခဲ့ရမှာတည်ဆုံသွားပြီဖြစ်တဲ့လူပေါင်းတသန်းကျော်အတွက်ပေးပို့တဲ့ငွေဟာ 1.4 ဘီလီယံလောက်ရှိတယ်လို့နှုတ်တော်တရားစောင့်ကြည့်အဖွဲ့တစ်ခုဖြစ်တဲ့အစိုးရလုပ်ငန်းစီးစီရေးရုံး GAO ကပြောပါတယ်။ American နိုင်ငံသားတစ်ယောက်အနေနဲ့တစ်ယောက်အတွက်တစ်နှစ်ကိုဝင်ငွေဒေါ်လာ3,000နီးပါးဒါမှမဟုတ်ဇွန်တွဲတွေအတွက်တစ်နှစ်ဝင်ငွေဒေါ်လာ2,000နီးပါးရှိမယ်ဆိုရင်တစ်ယောက်ကိုဒေါ်လာ1,200နှုန်းနဲ့လူပေါင်းတန်း160ကျော်အတွက်စုစုပေါင်းဒေါ်လာ269ဘီလီယံပေးဖို့စီစဉ်ထားတာဖြစ်ပါတယ်။အခုလိုပေးတာကို American နိုင်ငံသား90ရာခိုင်နှုန်းလောက်ရမှာဖြစ်ပြီးကလေးငယ်တွေအတွက်ကလည်းဒေါ်လာ900ပါထည့်ပေးထားတာပါ။ဒါဟာ2018တမမဟုတ် 2019အတွက်ခွန်ဆောင်ထားသူစီးရင်ထဲမှာပါတဲ့သူတွေကိုပေးဖို့အတွက်စီစဉ်တာဖြစ်တယ်နဲ့ဒီကြားထဲတည်ဆုံသွားသူတွေကိုထည့်မတွက်ဖို့အစိုးရဘက်ကလစ်ဟာကြတာဖြစ်ကြောင်းလဲ GEO အစီရင်ခံစာမှာဖော်ပြထားပါတယ်။အစိုးရကပြည်သူတွေအတွက်ပေးငွေကိုညနေတမျှအများဆုံးပေးဖို့စီစဉ်တာကြောင့်ဗန်နာရေးဌာနနဲ့ IRS အခွန်ဌာနကလူမှုဖူလုံရေးရုံးမှာမှတ်တမ်းတင်ထားတဲ့တေဆုံးသူစင်းကိုမစစ်ဆေးဘဲပထမ3ဒုတ်ကိုပို့ပေးကြတာဖြစ်ကြောင်းလဲအစီရင်ခံစာမှာဖော်ပြပါတယ်။ American နိုင်ငံမှာ coronavirus ရောဂါအကူးဆက်ခံရသူအရေအတွက်တိုးလာနေပြီးစီးပွားရေးအတွက်ပါချိန်ချောက်မှုတွေတိုးလာနေတဲ့ကြားကပဲနိုင်ငံရဲ့အလုံးလက်နဲ့ခန်းစားခွင့်လျှောက်ထားသူဟာပြီးခဲ့တဲ့သတင်းပတ်ထဲမှာလည်းထပ်ပြီးကြဆင်းနေတယ်လို့အလို့သမောင်းဝန်ကြီးဌာနကချက်တပြေးနေမှာပြောပါရယ်။ကာယောဂါကြောင့်3လကြာပိတ်ထားတဲ့နိုင်ငံတွင်းစီးပွားရေးလုပ်ငန်းထောင်ပေါင်းများစွာပြန်ပြီးဖွင့်လှစ်နေပေမဲ့လုပ်ငန်းရှင်အများပြားဟာသူတို့အလို့သမားတွေကိုအလို့ပြန်ပြီးမခန့်နိုင်ကြသေးပါဘူး။ဒါ့အပြင်ပြည်နယ်ကြီး3ခုဖြစ်တဲ့ကယ်လီဖိုးနီးယား၊တက်ဆတ်စ်နဲ့ဖလော်ရီဒါပြည်နယ်တွေမှာယောဂါကူးစက်မှုနောက်တစ်ချီပြန်တိုးလာနေတာကြောင့်လုပ်ငန်းတချို့ပြန်ပြီးပိတ်နေကြပါရယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာအလုပ်လက်မဲ့ခန်းစားခွင့်လျှောက်ထားသူဟာနောက်ထပ်တသန်းခွဲလောက်ရှိပြီးဒါဟာသတင်း14ပတ်မြောက်ဇက်တိုက်ကျဆင်းလာတာလည်းဖြစ်ပါတယ်။မတ်လကုန်လောက်ကတော့တပတ်တွင်းခန်းစားခွင့်လျှောက်ထားသူ9တန်းနီးပါးရှိခဲ့တာပါ။အမေရိကန်နိုင်ငံရဲ့အလုပ်သမား165တန်းနီးပါးရှိတဲ့ထက်က၄ပုံတစ်ပုံဖြစ်တဲ့48တန်းလောက်အလုပ်လက်မဲ့ခန်းစားခွင့်လျှောက်ထားခဲ့ကြတာဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အာဏာ12နှစ်ကြာဆက်ပြီးရှိစေမယ့်ဖွဲ့စည်းပုံခြေကံဥပဒေပြင်ဆင်ရေးအတွက်ဒီလုံးချက်ဆန္ဒခံယူပွဲကိုရုရှားနိုင်ငံသားတွေမဲဆပေးနေကြပါပြီ။မဲယုံတွေကိုဇွန်လ25ရက်နေ့မှာဖွင့်လှစ်လိုက်ပြီလို့ရုရှားအရှေ့ပြားဗဟိုအစိုးရနယ်မြေမဲဆန္ဒနယ်14ခုစလုံးကရောဒေသရင်းရွေးကောက်ပွဲကော်မရှင်တွေနဲ့အောက်ချုပ်ရေးအဖွဲ့တွေကပါပြောကြားရုရှားတက်စ်သတင်းဌာနမှာဖော်ပြပါတယ်။တနင်္ဂနွေလုံးတိုင်းတာနဲ့မဲဆန္ဒပေးရမယ့်နေ့ကိုဇူလိုင်လ1ရက်နေ့ထက်တက်မှတ်ထားပေမယ့်နိုင်ငံတွင်းကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအခြေအနေကြောင့်လူစုလူဝေးဖြစ်မလာစေဖို့အတွက်မဲယုံတွေကိုတပတ်လောက်ကြိုးပြီးဖွင့်ပေးလိုက်တာဖြစ်ပါတယ်။ရုရှားမှာတရက်ကိုလူပေါင်း 9,000 ကျော်အကူးဆက်ခံနေရတာကြောင့်မဲပေးမှုအတွက်ချမ်းမာရေးတာဝန်ခံအရာရှိတွေကစိုးရိမ်နေကြတာလည်းဖြစ်ပါတယ်။အစကမဲပေးရမယ့်ရက်ကို April 22ရက်နေ့အဖြစ်သတ်မှတ်ထားပေးမယ်။ ဒီကံယောဂဖြစ်ပွားမှုကြောင့်မဲပေးမဲ့ရက်ကိုရွှေ့ဆိုင်းခဲ့ရတာဖြစ်ပါတယ်
ကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 1233ညဒိုင်းနိုမီတာ40 kHz 9133ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရခင
်ကျွန်တော်ရမ်တုံးပါ VOA American တရင်မနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်မြန်မာနိုင်ငံမှာဇွန်လ25ရက်နေ့ကကိုဗစ် -19 ဓာတ်ခွဲနမူနာ885ခုကိုစစ်ဆေးခဲ့ရမှာအတိအပြုလို့တမရှိဘူးလို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကမနေ့ကထုတ်ပြန်ထားတဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာမက်လာနောက်ပိုင်းကစလို့ဓာတ်ခွဲစစ်ဆေးမှုစုစုပေါင်း 6,800 ကျော်ပြုလုပ်ခဲ့ရမှာအတိအပြုလို့293ယောက်တွေ့ရှိထားတာပါ။အဲ့ဒီအထက်သေဆုံးသူ6ဦးရှိကြောင်းအတိအပြုပြောကြားထားပါတယ်။မြန်မာနိုင်ငံတွင် COVID-19 တုံ့ပြန်ရေးအရေးယူဆောင်ရွက်ချက်တွေလောက်ဆောင်နေစမှာပဲ 2018-2019 ဘဏ္ဍာရေးနှစ်အတွင်း 6.8% တုံ့တက်ခဲ့တဲ့မြန်မာစီးပွားရေးဟာ COVID-19 တန်ကြောင်း 2019-2020 ဘဏ္ဍာရေးနှစ်မှာတုံ့တက်မှု 3.5% ပဲရှိမယ်လို့ဇွန်လ25ရက်နေ့ရက်စွဲနဲ့ကမ္ဘာပံကအစိုးရခန့်စားတဲ့ဆောင်ထုတ်ပြန်ကြေညာခဲ့ပါတယ်။တနည်းနဲ့ချင်းထုတ်ပြန်တဲ့ကမ္ဘာပံရဲ့မြန်မာစီးပွားရေးစောင့်ကြည့်မှတ်တမ်းမြန်မာ Economic Monitor မှာကယောဂါဒတာရှိဖြစ်ပွားနေမယ်ဆိုရင် 2019-2020 ဘဏ္ဍာရေးနှစ်မှာမြန်မာစီးပွားရေး 1.5% ကျဆင်းသွားနိုင်တယ်လို့လည်းပြောပါတယ်။ဒါပေမဲ့ပြည်တွင်းမှာကိုရိုနာဗိုင်းရပ်စ်ကိုထိန်းချုပ်ထားနိုင်တယ်လို့ကမ္ဘာစီးပွားရေးကလည်းလင်းလင်းမြန်မြန်ပြန်လည်ကောင်းမလာမယ်ဆိုရင်တော့ 2020-2021 ဘဏ္ဍာရေးနှစ်မှာမြန်မာနိုင်ငံရဲ့ GDP တိုးတက်မှုနှုန်းက 9.2% ရှိလိမ့်မယ်လို့ခန့်မှန်းထားပါတယ်။လောလောဆယ်မှာအလဲအလတ်ကာလမြန်မာစီးပွားရေးအလားအလာအကောင်းပတ်မှာရှိနေပေမဲ့မခန့်မှန်းနိုင်တဲ့ဒီကာယောဂါကြောင့်စီးပွားရေးတိုးတက်မှုနှုန်းတိတိတတ်တတ်ကျသွားနိုင်တဲ့အနေအရှိနေကြောင်းဒါကြောင့်စီးပွားရေးကုစားကဲ့တင်ရေး Economic Relief Plan CERP ကိုပို့ပြီးထိအောင်ဆောင်ရွက်ဖို့အရေးကြီးကြောင်းမြန်မာလာအိုစ်နဲ့ကမ္ဘောဒီးယားနိုင်ငံဆိုင်ရာကမ္ဘာပံဒါရိုက်တာမာရီယန်ရှာမန်ကပြောပါတယ်။ပြီးခဲ့တဲ့ပတ်ထဲမှာပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်က COVID-19 ကြောင့်မြန်မာစီးပွားရေးအပေါ်တည်ရောက်မှုကိုဒီနှစ်နောက်ပိုင်းနောက်ဆုံးလေးလမှာတိတိတတ်တတ်ခန်းစားကြရမှာဖြစ်ကြောင်းနဲ့အစိုးရအနေနဲ့အဲ့ဒီအတွက်ပြင်ဆင်ထားရှိကြောင်းကိုလည်းပြောထားပါတယ်ခင်ဗျာ။ဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတရှိန်ထိုးမြင့်တက်နေတာကိုတုံ့ပြန်နိုင်ဖို့အတွက်ပြည်နယ်အစိုးရကဩစတြေးလျစစ်တပ်ကိုအကူအညီတောင်းခံလိုက်ပါတယ်။ဗစ်တိုးရီးယားပြည်နယ်မှာကြာသပတေးနေ့ကကူးစက်မှု33ခုထပ်မံတွေ့ရှိခဲ့တာဟာ9ရက်သက်တမ်းမြောက်စက္ကန့်တက်ကျော်တဲ့ကူးစက်မှုတွေရှိခဲ့တာဖြစ်ပါတယ်။ဩစတြေးလျစစ်တပ်ကိုအကူအညီတောင်းခံထားတာဟာတိတာထူးခြားတဲ့လောက်ရလည်းဖြစ်ပါတယ်။ဩစတြေးလျစစ်သားတထောင်ကနိုင်ငံရဲ့ခြားကပြန်လာသူတွေကိုအသွာလာကန့်သတ်ထားတဲ့ quarantine နေရာတွေမှာလူကြီးတင်းကျပ်ထားမှာဖြစ်တယ်လို့ရောဂါစံတက်စစ်ဆေးရမှာလည်းအကူအညီပေးမှာဖြစ်ပါတယ
်။ The primary lever that we have now is a test and trace mechanism broadly
ရောဂါစံတက်စစ်ဆေးရာနဲ့ခြေခံလိုက်တဲ့စနစ်ကို account ထဲပုံမှာဖြစ်တယ်လို့ရောဂါစံတက်စစ်ဆေးမှုတကြပ်ပြန့်ပြန့်လုပ်ဖို့ကိုလည်းစီစဉ်ထားပါတယ်။ရောဂါလက္ခဏာရှိသူတွေအနေနဲ့စံတက်စစ်ဆေးဖို့လိုတဲ့ဆိုတာကိုလည်းလူတိုင်းကိုသိစေချင်ပါတယ်လို့ Victoria ပြည်နယ်ဆေးမှုချုပ် Brad Sutton ကပြောပါတယ်။အခုချိန်ထိဩစတြေးလျနိုင်ငံမှာယောဂကုသမှုပေါင်း 9,500 ကျော်ရှိပြီးသေဆုံးသူ100ကျော်ရှိပါတယ်ခင်ဗျာ။ဆက်ကိုရီးယားရဲ့ဒုံးကျည်ရန်ကုန်ကာကွယ်ဘုတ်အမေရိကန်နိုင်ငံလုံးမြေပြင်အခြေဆိုင် Aegis Issue ဒုံးကျည်ကာကွယ်ရေးစနစ်တပ်ဆင်အသုံးပြုမဲ့အစီအစဉ်ကိုရက်ဆိုင်လိုက်ကြောင်းဂျပန်ကာကွယ်ရေးဝန်ကြီးတာရိုကွန်နိုကစာတပ်ရင်းတွေကကြေညာလိုက်ပါတယ်။တချိန်တည်းမှာပဲရန်သူရဲ့ဒုံးပစ္စည်းတွေကိုပြစ်ခတ်ဖျက်ဆီးနိုင်မဲ့လက်နက်တွေရရှိဖို့ကိုစဉ်းစားနေတယ်လို့လည်းသူကပြောပါတယ်။
I don't think we are excluding anything.
ကျွန်တော်ကြည့်ရှိတဲ့ဘာကိုမှချမှတ်မထားပါဘူး။ Liberal Democratic Party အနေနဲ့လူငယ်အဖွဲ့တစ်ဖွဲ့ကိုတာဝန်ပေးထားပြီးစစ်ဆေးတိုက်ခိုက်ရေးစွန့်ရင်တဲ့ပတ်သက်တဲ့အစီအစဉ်တရက်ကိုဆွေးနွေးဖို့ရှိပါတယ်။လို့တိုကျိုမြို့မှာစတာပရင်းတွေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတော်မှာပြောပါရယ်။ရက်ဆိုင်မှုဆုံးဖြတ်ခဲ့တဲ့ Aegis Issue ဒုတိယကော်ရေးစနစ်ကိုဂျပန်နိုင်ငံအနောက်တောင်ပိုင်းယမဂူချီမှာရှိတဲ့ Mitsubishi အခြေစိုက်စခန်းနဲ့မြောက်ပိုင်းအကီတာတို့မှာတက်ဆင်အသုံးပြုဖို့စီစဉ်ထားတာပါ။ဒါပေမဲ့ဒီစနစ်ကစံမြေချိဆိုင်စကန်အနီးတစ်ဝိုက်ကအရသားတွေဘေးကင်းလုံခြုံမှုအတွက်စိတ်မချရကြောင်းတွေ့ရှိပြီးတဲ့နောက်မှာရက်ဆိုင်ထားလိုက်ပြီးတပတ်အကြာမှာအခုလိုဝန်ကြီးကွန်နိုကကြေညာခဲ့တာလည်းဖြစ်ပါတယ်။ဂျပန်နိုင်ငံရဲ့ကာကွယ်ရေးမဟာဗျူဟာနီးစနစ်တွင်တဲ့ပတ်သက်ပြီးအကောင်းဆုံးလုပ်နိုင်မဲ့အခြေအနေကိုအမေရိကန်နိုင်ငံနဲ့ဆက်လက်ဆွေးနွေးသွားမှာဖြစ်ကြောင်းဝန်ကြီးကွန်နိုကပြောပါတယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်လာနေချီပိတ်ထားရတဲ့ပြည်ထောင်နိုင်ငံကနမစ်ကျော် Eiffel Tower မျှော်စင်ကိုစတာပရင်းတီကပထမဆုံးအကြိမ်ပြန်ဖွင့်လိုက်ပြီးဖြစ်ပါတယ်။ Eiffel Tower မျှော်စင်ကိုပြန်ဖွင့်ပေးလိုက်တာဟာ တက်ယောဂါကနေဥရောပနိုင်ငံတွေတဖြည်းဖြည်းချင်းပြန်လည်နလန်ထူလာတာကိုပြလိုက်တာလည်းဖြစ်ပါတယ်။စီးပွားရေးပြန်လည်ဖွင့်လှစ်ပေးဖို့နဲ့လူထုကျန်းမာရေးအကြာချိန်ဆနေရတဲ့ဥရောပနိုင်ငံတွေမှာလူရသည်အားလိုက်ရဲ့ခီးတော်လာရေးနဲ့ပတ်သက်ပြီးအကောင်းမြင်နေကြပြီးလူချင်းခတ်ခေါ်ကနေတဲ့စတီကန်သတ်မှတ်ချက်တွေနဲ့ယောဂါချေခံလိုက်တဲ့ apps တွေကလူတွေခီးတော်ဖို့အတက်စီလိမ့်မယ်လို့လည်းမျှော်လင့်နေကြပါတယ်။အဆောတာဝါကိုလာရောက်လည်ပတ်သူတွေဟာယောဂါကုသမှုအနေနဲ့ကင်းရှင်းရေးအတွက်မျှော်စင်ပေါ်ကရှုမြော်ခြင်းနေရာသုံးခုကိုတက်ဖို့အသုံးပြုတဲ့ဓာတ်လေကားတွေကိုပိတ်ပင်ထားမှဖြစ်ပြီးရှုမြော်ခြင်းနေရာတစ်ခုကိုသာဖွင့်လှစ်ပေးထားမှဖြစ်ပါတယ်။မျှော်စင်ကိုလာရောက်သူ app တွေကိုနိုင်ဝက်ကနေ45မိနစ်ကြာတက်ရတဲ့လှေကားအဆင့်684ဆင့်ရှိတဲ့ပျော်စင်ဒုတိယတက်ချီလွတ်လွတ်လပ်လပ်တက်ရခွင့်ပေးထားကြောင်း iPhone မျှော်စင် website မှာဖော်ပြထားပါတယ်။ကာယောဂါကြောင့် iPhone Tower ကိုမလာကလေးကပိတ်ထားရတဲ့အတွက် American Dollar တန်30ထိခိုက်နေတာရကြောင်းမျှော်စင်တာဝန်ရှိသူ Patrick Brangory Ball ကပြောပါတယ်။မျှော်စင်ကိုပိတ်ထားရတာကဒုတိယကမ္ဘာစစ်နောက်ပိုင်းမှာအခုတကအကြဆုံးလို့လည်းသူကပြောပါတယ်ခင်ဗျာ။တောက်ကြနေမနေ့ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းပေါ်တင်တဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။မင်္ဂလာပါခင်ဗျာ။အမေရိကန်နိုင်ငံရဲ့ COVID-19 ကပ်ရောဂါကင်တွယ်မှုအခြေအနေနဲ့နိုင်ငံရေးစီးပွားရေးနောက်ဆုံးအခြေအနေတွေကို VOA မြန်မာပိုင်းအက်ဒီတာဦးကျော်စံတာနဲ့ကျွန်တော်ငိမ့်ချန်ကဆွေးနွေးတင်ပြထားပါဗျ။နိုင်ငံရေးအမေရိကန်ဟာ COVID-19 ကပ်ရောဂါကူးစက်မှုမှာလည်းကမ္ဘာမှာအများဆုံးဖြစ်နေတဲ့စီးပွားရေးကလည်းအကန့်အသတ်နဲ့လုံနေရတဲ့အတွက်ကြက်တဲနေပြီးတော့အလုပ်လက်မဲ့တွေကလည်းစံချိန်တင်နေပါဗျ။ဒီကြတဲ့သမရထရန်ကကိုရိုနာရောဂါပိုးကိုရှော့စစ်ဖို့အတွက်ဗဟိုအစိုးရရန်ပုံငွေနဲ့စစ်ဆေးမဲ့နေရာအထောက်ပံ့တွေကိုရပ်ဆိုင်းတော့မယ်ဆိုတဲ့သတင်းကိုလည်းဖတ်လိုက်ရပါတယ်။အဲ့ဒီလိုတွေဖြစ်နေတဲ့အမေရိကန်ဟာအကြက်တဲစိုက်နေတာပါလား
။ဟုတ်ပါရဲ့ကိုကြီးညာအဲ့လိုပဲ COVID-19 ရဲ့ပြဿနာနောက်တစ်ခါအရေးတက်ဖွဲ့ပြည်ပြည်ကိစ္စနောက်တစ်ခါအတိုက်ခံတဲ့အနာရအစိုးရကိုကြားမှာသဘောထားကိုလိုကလေးတင်းထန်နေတော့ကြတဲ့ဆက်တယ်လို့ဆိုရပါလိမ့်မယ်တချို့ကဆိုရင်တော့ America in crisis ဆိုပြီးတော့တုံ့ပြန်ပြီးတော့ပြောနေတာတွေ့ရပါတယ်။ Donald Trump ကတော့ Center System နဲ့နေရာတွေအတွက်အထောက်ပံ့တွေရုပ်သိမ်းမယ်အဲဒီစခန်းတွေကိုပိတ်သိမ်းမယ်လို့ပြောနေတာသူရဲ့မိငွန်ထဲမှာပြောခဲ့တဲ့အတိုင်းပဲပေါ့ဗျာ။ဒါများများစီးရင်များများတွေ့ရဆိုရပိတ်တဲ့သဘောဖြစ်ပါလိမ့်မယ်။ဒါပေမဲ့အဲ့ဒါစီးရင်ထဲမှာသာအတဲကျဖြစ်မှာပါ။တကယ်တမ်းကျေကျေကျန်းကျန်းကူးစက်နေမှုတွေကိုဘယ်လိုတားမလဲဆိုတဲ့ကိစ္စမှာတော့အဲ့ဒါအထောက်ပံ့ဖြစ်နိုင်မှာမဟုတ်ပါဘူး။အဲ့တဆက်တယ်မှာလဲစီးပွားရေးကလည်းဒီကိစ္စနဲ့ဆက်သက်ပြီးတော့ပဲစီးပွားရေးလည်းထိခိုက်နေတာနေရဲ့အစိုးရစီမှာအလုပ်လက်မဲ့ပတ်စံတောင်းခံတဲ့လူတွေပုံများလာတယ်လုပ်ငန်းတွေပိတ်ထားတယ်ဒါလည်းသိအရေးကြီးတဲ့ကိစ္စပါအဲ့ထက်ပိုဆိုတော့ဒီကိစ္စတွေကိုအတိုက်ခံတဲ့အစိုးရပူပေါင်းပြီးတော့သဘောရဖြည့်ဆည်းနိုင်မဲ့နည်းလမ်း common ground ဆံတွေ့ကြတာပိုပြီးခက်တဲ့ကိစ္စဖြစ်နေတယ်လို့ပြောနိုင်ပါတယ်ဘုန်းကြီး
ဟုတ်ကဲ့ပါအငယ်အဲ့ဒီတော့ဇွန်လ25ရက်နေ့ဟာလူမဲအမျိုးသား George Floyd တေဆုံးခဲ့တာတလားပြည့်တဲ့နေ့ဖြစ်ပါတယ်အဲ့ဒီရဲ့အကျိုးဆက်ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးနဲ့ Black Lives Matter လှုပ်ရှားမှုကတော့ဘယ်အခြေအနေအထိခရီးရောက်ခဲ့ပြီလဲခင်ဗျာ
ကိုချင်းညာ Black Lives Matter လှုပ်ရှား Black Lives Matter လှုပ်ရှားမှုကအခုခါမှာတော့အရွေးတော်ရှိရပေါ့လေခရီးရောက်တယ်ဆိုတာကဒီလူတွေရဲ့ awareness အစစ်အစစ်တဲ့ပုံပြီးနှိုးကြလာပါတယ် American ပြည်ထောင်စုမှဆိုတနိုင်ငံလုံးမှာပဲမျိုးပေါင်း2000ကျော်မှာဆန္ဒပြချစ်တဲ့ပွဲတွေလုပ်ခဲ့ရတယ်။လူတိုင်းကပဲဒီဟာပါဝင်တောင်းဆိုခဲ့ကြတယ်။ကဘာဝင်လည်းပဲပြန့်နှံ့ခဲ့တယ်။ဒါလူတွေအစည်းကသိမ့်နှိုးကြတိုးတက်လာဖြစ်ပါတယ်။နောက်ဒါအပြင်ဒီမြို့နယ်တို့ဘာလို့ခရိုင်တို့စသဖြင့်ပေါ့လေ။ဒေသန္တရအပြင်ရတပ်ဖွဲ့ပြုပြင်ရေးချင်းချင်းကိုလည်းပဲတနိုင်တစ်ပိုင်းလုပ်ပြောမှာပေါ့။လုပ်နေကြတာကိုတွေ့ရပါတယ်။ဆိုတော့ဘို့မှာလည်းပဲဒီကိစ္စနဲ့ပတ်သက်ပြီးတော့ဥပဒေပြုပြီးတော့ဟန်တားနိုင်ဖို့ကိုစူးစမ်းကြတာတွေ့ရပါတယ်။ဒါပေမဲ့နှစ်ဖက်လုံးကဒီနေရာမှာသဘောတူညီမှုမရနိုင်ဖြစ်နေပါတယ်။ Democrat တွေရဲ့အောက်ဆွတ်တော်မှာတင်စင်းမဲ့ရဲတပ်ဖွဲ့ပြုပြင်ဥပဒေကိုတော့ကြာသပတေးနေ့နောက်ပိုင်းမှာသူတို့တင်စင်းမှုရှိနေတယ်ထင်ပါတယ်။ဒါကတော့ဒီကအစဉ်ကြည့်တော့မှာပါ။ဒါပေမဲ့အဲ့ဒီနေ့မတိုင်ခင်တုန်းက Republican စီအထက်လွှတ်တော်မှာတင်စင်းရတဲ့ဟာကိုကြာတော့ရှေ့မတွန်းနိုင်အောင်Democrat တွေကပိတ်ခဲ့ပါတယ်။ဆိုတော့ဒီအခု Democrat တွေလုံနေရဲ့ရဲတပ်ဖွဲ့ပြုပြင်ဥပဒေဟာလည်းအောက်လွှတ်တော်ကကြော်လွှားလာပြီးတိုင်အောင်အထက်လွှတ်တော်ကဒီဟာကိုသဘောတူလက်ခံခြင်းမှလက်ခံပါလိမ့်မယ
်။ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးလုပ်ဖို့နှစ်ဖက်လုံးကသဘောတူပေမဲ့တချို့စီးပွားရေးနဲ့နိုင်ငံရေးမှာသဘောထားကွဲလွဲမှုတွေများနေသေးတဲ့အမေရိကန်နိုင်ငံကြီးမှာဒီကိစ္စတွေပြည်လည်ဖို့ရရောဘလို့အခြေအနေရှိပါသလဲ
။သဘောထားကွဲလွဲမှုကတော့တော်လေးပြင်းထန်နေပါတယ်။တကယ်တော့ Donald Trump သမ္မတဖြစ်လာတဲ့အချိန်ကစပြီးတော့ သမနာရီအားသူရွေးကောက်ပွဲနိုင်ပြီးရင်အမျိုးသားပြန်လည်ပြည်ညာရေးကိုဆောင်ပြီးတော့လုပ်ကြရတယ်ဥတီပြီးတော့လုပ်လေလုပ်ဆက်ရှိကြပါတယ်ပြည်လည်းမှုရရှိရေးစကားပြောတယ်ပြည်လည်းအောင်လုပ်ကြသမနာထရမ်တက်လာတဲ့နောက်ပိုင်းမှာတော့အဲ့လိုလုပ်ငန်းမျိုးကိုသိပ်ပြီးတော့မတွေးခဲ့ရဘူးလူတွေကလည်းပဲသိပ်ပြီးတော့ပြန်လည်ပြည်ညာရေးကိုလက်မခံကျင်ကြတဲ့သဘောတွေ့ခဲ့ရပါတယ်ဆွေးလက်ထက်မှာတော့ဟိုရဲတပ်ဖွဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဥပဒေတင်တာကိုနမူနာကြည့်မယ်ဆိုရင်နှစ်ဖက်လုံးဟာရဲတပ်ဖွဲ့ကိုပြစ်ပင်ရမယ်ဆိုတာရှိတယ်တပ်နာဟာတကယ်ရှိနေတယ်ဒါရဲတပ်ဖွဲ့အခိုင်အတဲ့ကိစ္စနောက်ပြီးတော့လူမျိုးခွဲခြားတဲ့လူမျိုးတာဒူညမှုမရှိဘူးပေါ့လေလူမျိုးတရားမျှတမှုမရှိဘူးဆိုတာလည်းပဲနှစ်ဖက်လုံးကစီစီကြွားကြပြီဖြစ်တယ်။ဒါကိုလက်ခံတဲ့ပြဿနာကိုနှစ်ဖက်လုံးကဖြေရှင်းရမယ်ဆိုတာလည်းသဘောတူကြတယ်။ဒါပေမဲ့ဖြေရှင်းမဲ့နိလမတယောက်နဲ့တယောက်မတူကြဘူး။တကယ်တမ်းကြတော့လည်းပဲသူတို့ပြောတဲ့ဥပဒေကအကြံပြန်အချင်းသိသဘောကမကွဲတတ်ပါဘူး။ဥပမာအချင်းကွဲတာအချက်၃ချက်ဆိုရင်11ညဖန်တဲ့ကိစ္စတစ်ခုရှိမယ်။နောက်ပြီးတော့ရဲတပ်ဖွဲ့ဟာ no knock ဒါ sash ဝရမ်းမပါဘဲနဲ့ပေါ့လေဒါတကားကိုတကားထောက်ပြီးတော့ဝရမ်းမပါဘဲနဲ့ဝင်ရောက်ချောက်ပြီးဖမ်းဆီးရတယ်မလုပ်ရဘူးစသဖြင့်အဲ့ဒီကိစ္စတွေဒါတွေဟာအရေးကြီးတဲ့သဘောတူညီမှုရအောင်ဒီလိုလိုတဲ့ကိစ္စပါဒါမနည်းနိုင်ကြတော့အကြောင်းမရှိဘူးရှင်နဲ့နိုင်ငံရေးကအခက်မကြေတဲ့အတွက်ကြောင့်ပါဒီကိစ္စတွေဟာပြင်းထန်နေတာဖြစ်ပါတယ်အလားတူတော့ပဲစီးပွားရေးလို့ဆိုရင်လည်းပူပေါင်းဆောင်ရွက်တဲ့ကိစ္စပါဆိုတော့တခုသူတို့သဘောပေါက်လာတင်တာကသူတို့ကပြည်သူကိုယ်စားလှယ်ပြီးဒီမိုကရေစီနဲ့ကိုစားပြုတဲ့လူတွေဟာအခုပြည်သူတရားလုံးကအုံအုံကျဲကျဲတောင်းဆိုနေကြတဲ့ဒီသူတင်ကြောင်းလေးကိုဘလောက်တုန်တန်ပြီးတော့အကောင့်ထဲပေါ်ပြနိုင်မလဲဆိုတော့အဓိကသူတို့ညီညွတ်ရေးအသိအရေးကြီးပါတယ်မင်းမျိုးဖြစ်နေရရင်တော့ပြည်သူရဲ့စနောက်တို့မလိုက်လို့နိုင်တဲ့သဘောကိုဗစ်ပေါ်လည်လာမယ်လို့ထင်ရပါတယ်ခင်ဗျာ
ကိုဗစ် -19 ရောဂါအတွက်ကာဝယ်ဆင်းတဲ့ကုသဆေးတွေထုတ်နိုင်ဖို့အတွက်ကြိုးပမ်းနေကြချိန်မှာယောဂသက်တာဖို့အတွက်ကုသနေတဲ့လက်ရှိဆေးတွေကဒက်ဆမီတဆုံးဆေးဟာကိုဗစ် -19 ဝေဒနာရှင်တွေအတွက်အကျိုးရှိတယ်လို့ Britain ကအဆင့်ဝင်တွေကပြောပါတယ်။ဒီဆေးကကိုဗစ် -19 ယောဂဖို့အတွက်ဘလို့အလုပ်လုပ်တယ်ဆိုတာကိုယူတာပြည်နယ် Brigham တက္ကသိုလ်ကအနုစီဝဘေဒဘွဲ့လွန်ကျောင်းသူမတ်ခင်ဆာဝင်းပြကိုမေးမြန်းတဲ့အခါမှာအခုလိုစပြောပါတယ
်။ဒက်ဆမီတဆုံးကသူကပုံမှန်တိုင်းပြောရမယ်ဆိုလို့ရှိရင်ဆိုတော့အဲ့လိုအဆင့်အမြင့်ရောင်လေးပါးနာသမားတို့ကင်ဆာရောဂါအချို့အဲ့လိုမျိုးပေါ့ပြင်းထန်တဲ့ကင်ဆာရောဂါသမားတွေအရင်နာကျင်နေဆိုတဲ့ဟာမျိုးတွေမှာအနာသက်ပါအောင်လို့ဟိုပေးတယ်ဆိုတဲ့သဘောမျိုးပဲပေးကြတယ်တချို့ဓာတ်မတည့်တဲ့ allergy အရင်ပြင်းတဲ့ဟာမျိုးတွေဆိုလို့ရှိရင်လည်းသူတို့အဲ့ဒီဒီတက်ဆမီတစုံပေးတယ်ပေါ့နော်နောက် TV အဆုတ်ရောင်အဲ့လိုမျိုးဟာမျိုးတွေမှာဆိုလို့ရှိရင်လည်း antibiotic နဲ့တွဲပေးတယ်ဆိုတဲ့ဟာမျိုးတွေရရှိတယ်ဒါပေမဲ့အဓိကလုံးဆောင်တဲ့ဟာကအယောင်ကျတဲ့ဟာကွာဒီကိုဗစ်ကိုကာကွယ်တာတို့ဘာလို့လဲလုပ်လို့မရဘူးဟိုသူမျိုးကပေါက်ထားတယ်ဆိုတဲ့ဟာမျိုးလည်းလုပ်လို့မရဘူးနော်သူကမြောင်းနိုင်ငံမှာဆိုလို့ရှိရင်ဆိုတာဟိုဖက်ဒီဆိုလုံးဆိုတဲ့ဟာမျိုးလူတွေကြားဖို့မနေတူတယ်ဒါဒီစတီရိုက်သဘောမျိုးပဲနော်ဖက်ဒီဆိုလုံးနဲ့မတိုးတော့တဲ့လူတွေဆိုလို့ရှိရင်တက်ဆက်တစုံပေးကြတဲ့ဟာရှိတယ်ဆက်ခါကျတော့သူကပြင်းနဲ့အယောင်ကျစေစတီရိုက်စတီရိုက်ပါစေနော်ဆက်ခါကျတော့ဟိုဒီတိုင်းအလကားတင်ရတာကတော့မသုံးသင့်ဘူးနော်ကြိုတင်ကာကွယ်ရယ်ဆိုတဲ့ပုံစံမျိုးနဲ့သုံးမယ်ဆိုတာမျိုးကတော့မဖြစ်သင့်ဘူးပေါ့နော်ဒီကိုဗစ်မှာသုံးတယ်ဆိုတဲ့ဟာလည်းအဓိကဆိုတော့ဗိုင်းရပ်စ်ကိုကာကွယ်ဖို့တော့မဟုတ်ဘူးဗိုင်းရပ်စ်ကိုတိုက်ထုတ်ဖို့တော့လည်းမဟုတ်ဘူးဗိုင်းရပ်စ်ကြောင့်ဖြစ်နေရတဲ့လူတွေအနာသက်သာလို့သက်သာညာအဆုတ်ရောင်တဲ့ဟာတွေအယောင်ကျလို့ကြတယ်အဲ့လိုမျိုးနဲ့ပြီးပြီးတော့တောက်ကူပေးတဲ့သဘောမျိုးလည်းဖြစ်ပါတယ်ဟု
တ်ဟာဘာကြောင့်သူ့ကိုဒီဆေးပေးတာလဲဒီအယောင်ကျအောင်ဘာလို့ပေးတယ်
ကဲတော်တော်ကောင်းတဲ့မေးခွန်းပါနဲ့ဟိုဘာလို့လဲဆိုတော့သူကဒီ dex semi တစုံကအယောင်ကျရဆိုတော့ဒီ covid patient နေပေါ့နော် covid patient နေမှာသူကလူတွေဘာကြောင့်ပေးရဆိုတော့ virus ကိုရပြီးသွားတဲ့ခါကျရင် virus ကဒီခန္ဓာကိုယ်ထဲမှာဝင်နေပွားတယ်ပွားပြီးတော့ဒီဟိုဂျင်ပန်းထဲဆင်းတယ်အဆုတ်ထဲမှာသူတစ်ခါထပ်ပွားတယ်ပွားပြီးတဲ့ခါကျရင်သူကဘယ်လိုမျိုးဖြစ်လဲဆိုတော့ဒီအသွေးတွေထဲမှာပါ sepsis ရတယ်ဆိုတဲ့ဟာကြီးဖြစ်တယ် sepsis ရတယ်ဆိုတော့သူကဟိုတော်တော်များဟိုဗာလဲသွေးထဲကိုပိုးဝင်တယ်သွေးစိတ်တက်တယ်ဆိုပြီးတော့ဘာလို့ပြောကြရလဲသွေးစိတ်တက်တယ်ဆိုအဲ့ကကြရင်ဘာဖြစ်လဲဆိုရင်လူရဲ့ဒီခန္ဓာကိုယ်ထဲမှာသွေးတော်တွေထဲမှာရှိတဲ့သွေးဖြူဥတွေကသူကဟိုပထမတော့ဒီ virus ကိုသူကလိုက်ပြီးတော့ကိုက်နေလုံးမှာဒါပေမဲ့အရင်များလာတဲ့ခါကျရင်သူတို့တွေကပြာသွားတယ်ပေါ့နော်လူရဲ့ immune system သူ့ရဲ့စနေတစ်ခုလုံးကသူကအရန်ပြာသွားပြီမနိုင်ဝင်ထမ်းပြီဆိုတဲ့အချိန်ကျရင်သူကဘာလာလာထုမယ်ဆိုတာဘာလာလာတိုက်မယ်ဆိုတာအဲ့လိုမျိုးဖြစ်သွားတယ်အဲ့လိုမျိုးဖြစ်သွားတဲ့ခါကျရင်ဟို off target ပေါ့နော် off target တခြားမဆိုင်တဲ့ဟာတွေကရှောက်ပြီးတော့တိုက်တယ်အဲ့ဒီမှာလူကဒီအဆုတ်တွေပြီးသူဒီလေအိမ်ငယ်လေးတွေပျက်စီးရတယ်ပါအဲ့လိုမျိုးဖြစ်ပြီးတော့သူကဟို shock ရတယ်နော် toxic shock ရတယ်ဆိုတဲ့ဟာလိုမျိုးဖြစ်အဲ့ဒီတော့ကြောင့်မလို့သူကဒီ အဲ့ဒီလိုမျိုးဖြစ်လာမဲ့လူတွေဖြစ်နေတဲ့အချိန်ကြီးဖြစ်နေအချိန်ကြီးဖြစ်နေပြီဆိုလို့ရှိရင်အဲ့ဒီလူတွေရဲ့ခုနကဆိုလို့ပြီးတော့ပြန်ပြီးတော့ထိမ့်ပေးရတယ်အဲအဲ့လိုမျိုးထိမ့်ခဲ့တဲ့ခါကျတော့မှလူကဟိုပြန်ကောင်းဖို့လေနည်းနည်းဟိုလမ်းစာတွေ့ပေါ့မဟုတ်လို့ရှိရင်သူကကိုခုကန်အားကကိုယ့်အကူပြန်ပြီးတော့တတ်တယ်လို့ဖြစ်သွားတာပေါ့အခုဟိုတချို့ဟိုဥပမာ SLE တို့ဘာလို့ဒီလိုလေးပါတာတို့ဘာလို့ဆိုလို့ရှိရင်ဒါ autoimmune disease တွေလေ autoimmune ဆိုတာကိုခုကန်အားကိုယ့်ကိုပြန်ကိုက်ဆိုဒီကိုဗစ် -19 ကတော့ဖြစ်နေတဲ့လူတွေဆိုလို့ရှိရင်ကိုယ့်ကိုယ်ကကိုယ့်ကိုပြန်တိုက်နေတဲ့ဟာမျိုးသူကရောကြပေးအောင်သူကထိန်းပေးရစတော့ပါဟုတ်ပြီ
ဒီ dexamethasone ဆောင်းဆေးကိုတိုက်ဟိုကလူနာတိုက်လိုက်လို့ရှင်သူကဘာလုံးလုံးလဲပြောပြပေးပ
ါသူကဘာလုံးလဲဆိုတော့သူအဓိကကတော့ဒီ steroid ပါတဲ့ဆေးတွေ corticosteroid ပါတဲ့ဆေးတွေအကုန်လုံးကသူကဒီ hormone တွေကိုထိန်းပေးဟော်မုန်းတွေကိုပြုပြင်ကြအောင်ခန္ဓာကိုယ်ထဲမှာဟောင်းရှိတဲ့ဟော်မုန်းတွေကိုပြုပြင်ကြအောင်လုပ်ပေးတယ်။နောက်ဟိုသူ့ကိုဆိုလို့ရှိရင်အဓိကဒီကလည်းကြောက်ကပ်တမျိုးကြောက်ကပ်တယ်မှာပေါ့။ဒါကတော့ကြောက်ကပ်တယ်မှာရှိတယ်။ကြောက်ကပ်ရဲ့ဒီထိပ်ပေါ်မှာကြောက်ကပ်အပေါ်နားလေးမှာဆိုတော့အဲ့လိုတတိကံပေါ့။ adrenal corticoid အဟော်မုန်းထုတ်တဲ့ဟာလေးရှိတယ်။အဲ adrenal gland လို့ခေါ်တယ်။သူကအဲဒီ adrenal gland ဆိုတဲ့ဟာသူကဘာလုပ်လဲဆိုတော့ fight or flight response လို့ပြီးရပါတော့နော်။တခုခုဆိုလို့ရှိရင်သူကဒီလူတစ်ယောက်ကဟိုဘေးလို့ရတဲ့ခါကျရင်ပြေးမလားဒါမှမဟုတ်လို့ရှင်ဆက်ပြီးတော့ရက်မလားဒါအဲ့ဒီဟာက fight or flight response လို့ခေါ်တယ်အဲ့ဒီ response ကိုဖြစ်ပေါ်တော့ကြိုးရှင်လူရဲ့ဒီသွေးခုန်နှုန်းတို့နောက်ဒီခန္ဓာကိုယ်ထဲမှာရှိတဲ့ဒီ serotonin တို့အဲ့ဒါတွေအကုန်လုံးကိုထိန်းပေးတယ်ဒီ hormone တွေအကုန်လုံးသူကအဲ့ဒီကနေပြီးတော့ထုတ်ပြီးတော့ဒီ steroid virus တွေအကုန်လုံးကသူကအဲ့ဒီဘဲမှာရှိတဲ့ဒီကြောက်တဲ့အပေါ်နားလေးရှိတဲ့ထွက်တဲ့အဲ့ဒီ hormone တွေကိုသူကထိန်းပေးတယ်နောက်တခြားအဲ့ဒီလိုဟိုခုခံကစနစ်နဲ့ပတ်သက်တဲ့ hormone တွေအကုန်လုံးကိုตัว short campaign ဟိုပြည့်ဆိုတဲ့ဟာ true သိပြီးတော့ responsive ဆိုတာဖြစ်တော့ attack မဖြစ်တော့အောင်သူကလုပ်ပြီးရတယ်เนาะအဲ့လိုမျိုးလုပ်ပေးတဲ့အတွက်ကြောင့်မို့လို့သူကို anti inflammatory ဒါမှ immune suppressant အဲ့လိုမျိုးတွေ
မှာကင်ဆာဝင်ဖြစ်ကပြောတော့တာပါကျွန်မခင်ရသက်ပ
ါ covid 19ကာလဘာကောင်းမြတ်မှာအလုပ်ချနေတဲ့မြန်မာနိုင်ငံသူတွေအခန်းသိမ်းဆောင်ပြီးမတိချစ်ခံရတာကြောင့်လူကုန်ကူးမှုတိုက်ချိန်ရေးဖွဲ့ကကျွန်တော်တို့ထိုင်းနိုင်ငံကလူပွဲသားကိုဖမ်းဆီးလိုက်ပါတယ်ဒီတင်းကိုတင်ဆက်ပေးလိုပါတယ်ကျွန်မအေးပါပါမြန်မာတိုင်းရင်းသူနှစ်ဦးဟာအခမ်းအနားပိတ်ပြီးလိမ့်ဆိုင်ဆိုင်ရာအသဘာပြုကျင့်တာခံရတယ်ဆိုပြီးဆိုင်းနိုင်ငံဗန်ကောက်မြို့လက်ပရာကိုနေမြေမှတ်တည်ရေးစခန်းမှာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့အကူအညီနဲ့ကျူးလွန်ခံရတဲ့လိမ့်လေးတွေကိုယ်တိုင်လာရောက်တိုင်ပြတ်ဆွေးနွေးတာပါဒီနောက်ဗန်ကောက်မြို့လူပေါ်မှုတိုက်ချိတ်ရဲရာကြီးလာရဝိတ်စွန်ဖုံးကိုယ်တိုင်ကင်တယ်ပြီးကျူးလွန်နေတဲ့ပြည်ထောင်ကိုစုံစမ်းဖော်ထုတ်ဖမ်းဆီးခဲ့တာဖြစ်ပါတယ်COVID-19 ရေပေါ်ကာလမှာအလုံးလက်မဲ့ဖြစ်နေကြတဲ့မြန်မာနိုင်ငံသူတွေဟာလူမှုကွန်ရက်အွန်လိုင်းတွေကနေတင်ထိုင်းလုပ်ပွဲစားတူနဲ့အဆက်အသွယ်ရပြီးအိမ်ပေါ်အလုပ်ကိုလက်ခံခဲ့ပြီးထိုင်းနိုင်ငံကအလုပ်ပွဲစားဆေးဆိုတဲ့နေရာကိုတွားရောက်ဆွေးဆုံခဲ့ပါတယ်။အလုပ်သွင်းပေးဖို့အလုပ်ရှင်ထံခေါ်သွားမယ်လို့ပြောပြီးလိုက်သွားတဲ့အခါမှာတော့ဘန်ကောက်မြို့ရပ်ကွက်တစ်ခုကအခန်းတစ်ခုမှာပိတ်လောင်ထားပြီးလူပွဲစားဟာစနစ်တွေကျပြီးအမျိုးမျိုးချိတ်ချောက်ပြီးအဓမ္မပြုကျင့်နေတာဖြစ်ကြောင်းအမျိုးသမီးတွေကဆက်သွယ်သွားပါတယ်။ဘလို့စုံစမ်းခေါ်ထုတ်တယ်ဆိုတာကတော့လူပုံကုမှုတိုက်ချိန်ရဲရာကြီးကဆိုင်းပါလာနဲ့အခုလိုပြောသွားပါတယ်
။ဘဝန်ကောင်ကပ်ကန်နဲ့ကောင်ရပ်ကန်ပြပန်ကန်ကန်မနုတ်ပြုတ်တဲ့ဟာရင်းမင်းသားဘောစံချာမြန်မာနဲ့ကပ်เข้ามาร้องทุกข์กล่าวโทษต่อบ้าง
မြန်မာနိုင်ငံသားအမျိုးသမီးနှစ်ဦးပေးလာတဲ့တရင်ဆက်လက်ဒီအရာမိန်းကလေးတွေကိုလူပုံကူပြီးလိမ့်ပိုင်းဆိုင်ရာပြုလုပ်နေသူဖြစ်လာတဲ့ Facebook အကောင့်ကိုကြည့်ရပြီးဘသူဘဝဆိုတာစုံစမ်းဖော်ထုတ်နိုင်ခဲ့တာဖြစ်ပါတယ်အခုခါမှာတော့တရားရုံးမှာဖမ်းရမ်းလျှောက်ပြီးတရားခံကိုဖမ်းဆီးနိုင်ခဲ့ပါတယ်ဆိုပြီးပြောသွားတာပါလိမ့်ပိုင်းဆိုင်ရာအနိုင်ကျင့်ခံရတဲ့အမျိုးသမီးလေးတဦးကတော့အခုလိုပြောသွားပါတယ
်ဒီအမေရဲတွေရဲ့ပူပေါင်းပြီးလို့ဆိုအမေဆုံးဖမ်းဆီးရတဲ့အတွက်အဖေရဲ့အဖေမြေရဲ့အဖေကကျေးဇူးအများကြီးပါဒီ
မြန်မာနိုင်ငံသားတိုင်းရင်းသားမျိုးသမီးတွေကိုအာဓမ္မပြုကျင့်ပြီးတဲ့နောက်ရက်တွေမှာတော့မိန်းကလေးတွေကိုပုံတိုက်တစ်ခုလေးကိုခေါ်သွားပြီးထားခဲ့တယ်လို့ဆိုပါတယ်။အခုဖမ်းဆီးခံရတဲ့လူပွဲစားဟာအခုလိုပဲလူမှုကွန်ရက်ကိုအသုံးပြုပြီးမြန်မာမိန်းကလေးတွေကိုအိမ်ပေါ်အလုပ်သင်ပေးမယ်ဆိုပြီးဆက်သွယ်လာတာပါ။မြန်မာမျိုးသမီးတွေကအလုပ်လုပ်ရင်းတို့ပြန်ဆက်သွယ်လာတဲ့အခါမှာတော့သူတို့နေထိုင်ရာနေရာကိုခေါ်သွားပြီးညီမျိုးစုံတုံးချိတ်ချောက်ပရိသတ်နေကြတာကြောင့်ဘန်ကောက်မြို့လူပုံမှုတိုက်ချိတ်ရဲတပ်ဖွဲ့ကဒီအခါကိုဖော်ထုတ်ဖန်ဆီးလိုက်တာဖြစ်ပါတယ်။ဒီမှာမအေးမှာဆိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေရပါ။
အနောက်ဘက်ကန်ဂျီဒေသကဂျူးချီဆိုင်စကန်130ကျော်ကိုအစ္စရေးအချုပ်ချာအာဏာအောက်ကိုတွတ်တင်းမယ်လို့ဝန်ကြီးချုပ်ဘက်ဂျမန်နတ်တန်ညာဟူကပြောပါတယ်။ Deal of the Century ရာစုနှစ်သဘောတူညီချက်လို့ခေါ်တဲ့ American သမ္မတ Trump ရဲ့ငြိမ်းချမ်းရေးအစီအစဉ်မှာအဲ့ဒီလိုတွတ်သွင်းဖို့ကိုအဆိုပြုထားတာပါ။ဒီဆိုပြချက်ကိုပါတီစတိုင်းတွေကအပြင်းထန်ကန့်ကွက်နေချိန်မှာပဲဂျူးချီချာတွေတဲ့သဘောထားတွေကွဲပြားနေတဲ့အကြောင်းနောက်ဘက်ကန်ကနေ Lisa Grassstein ကသတင်းပေးပို့ထားပါတယ်။ပါလက်စတိုင်းမျိုးဖြစ်တဲ့ဘက်တလောင်မျိုးအနာကအစ်ဖရက်အခြေချစကိုင်းရဲ့မျိုးအုပ်ချုပ်ရေးမှူးအော်ဒီယိုရီဗီဗီကတော့ဒေဗီတသွေးမှုကိုမျှော်လင့်ကြည့်စောင့်စားနေသူပါ။သမရထရမ်ရဲ့ညီကြီးကြီးအစီအစဉ်ကအနောက်ဘက်ကန်ဒေဗီ30ရာခိုင်နှုန်းကိုအစ္စရေးလက်အောက်သွေးမှာဖြစ်ပါတယ်
။ I think the Trump deal is a very big opportunity.
ထရမ့်ရဲ့စတူဂျက်ကိုလက်မလွတ်တဲ့အေယာမအခွင့်အရေးကြီးလို့မြင်ပါတယ်။ဒီလိုခွင့်အရေးမျိုးဘယ်ချိန်ထွက်လာမလဲဆိုတာမသိနိုင်ပါဘူးလို့ပြောပါတယ်။ပါလက်စတိုင်းတွေကတော့ဒီလိုသွတ်သွင်းရင်ပါလက်စတိုင်းနိုင်ငံပေါ်လာစရာအကြောင်းမရှိတော့တဲ့အတွက်အကြမ်းဖက်မှုတွေစီကိုဥတီသွားလိမ့်မယ်လို့ပြောပါတယ်။ယူဝင်ရီဗီဗီကတော့ဘာမှမထူပါဘူးတဲ့။
They don't need an excuse in order to attack
them. ကျွန်တော်တို့ကတက်ဖြို့ဒါကိုအကြောင်းပြစရာမလိုပါဘူး။ဒီညာရေးစီစဉ်ဖို့တုံးပြီးရက်အကြမ်းဖက်မှုတွေလုပ်မယ်ဆိုတာကဘာမှမဆိုင်တဲ့ချင်းချောင်းမှုတစ်ခုပါ။ Ephraim ကတချို့ကတော့ဒီလိုသွတ်သွင်းတာကမဟာဗျူဟာရမှားရမှုလို့ပြောပါရယ်။ဒီလိုရက်ကလက်ပြီးလက်ယူမှုနဲ့တရားရင်ဆိုင်နေရတဲ့ဝန်ကြီးချုပ်နတ်တညာဟူရဲ့ကူကျိုးအတွက်ပဲဖြစ်စေလိမ့်မယ်လို့ပြောပါရယ်
။ I see the Prime Minister as willing to jeopardize Israel's
relationship with Saudi Arabia, Saudi Arabia, Saudi Arabia, Jordan, and Jordan, 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 လို့ပြောပါတယ်။ Ephraim မျိုးကတချို့ကတော့ Israel ဥပဒေအောက်မှာနေရဖို့ကိုမျှော်လင့်နေတာပါ။သူတို့ဘဝတွေပိုကောင်းလာလိမ့်မယ်လို့လည်းယူဆနေကြပါတယ်။
Like safety on the road, different environmental issues, different
legal issues. ဒီမှာ GNA ကရှိရေးဒေါ်ဘောပါဝင်ကျေပဒနာဖြစ်ရှိရေးတရားရေးအဲ့ဒီလိုလေးစိတ်ကိစ္စတွေမှာတော့သိလျော်တာတွေမလုပ်နိုင်သေးတာတွေအများကြီးရှိပါတယ်လို့ပြောပါတယ်။ Ephraim မျိုးပြင်ကဂျူးချီချာတွေကတော့သူတို့အကြောင်းပြချက်နဲ့သူတို့ဒီစီစဉ်ကိုမကြိုက်ကြပြန်ပါဘူးတဲ့။ Israel အောင်မသွေးတဲ့ channel အနောက်ဘက်က90ရာခိုင်နှုန်းကနောက်ဆုံးမှ Palestine နိုင်ငံဖြစ်သွားမှာလို့သူတို့ကစိုးရိမ်နေကြတာပါ။အ
နီလောက်ဟောရှိဖြစ်ခတ်တဲ့ Trump လောက်ဟော
ရှိ။ဂျာဇူးတဲ့သဘောတူညီချက်ကကျွန်တော်တို့အတွက်ကောင်းတယ်လို့မထင်ဘူး။ဒီစီစဉ်မှာ Palestine နိုင်ငံထူထောင်ဖို့ပါနေပါတယ်။အဲ့ဒီချက်ကိုကျွန်တော်တို့သဘောမတူဘူး။ချီချစကန်းတွေအကြားဗေဒီယာတွေကမဟာဗျူဟာကျတယ်ဆိုတာကို Israel တို့စုံဖြတ်ဖို့ရောက်ပါပြီ Ephraim Chichas Khan ကလူတော်တော်များများကတော့ဒီနေရာတွေ Israel အချုပ်ချာအာဏာအောက်ကိုရောက်သွားမယ်ဆိုရင်အစ်စ်တွေပုံများလာမှာဖြစ်တယ်လို့လူတွေလာပြီးအခြေချဖို့အားပေးရရောက်လိမ့်မယ်လို့လည်းယုံကြည်နေကြပါတယ်ခင်ဗျကျွန်တော်ရေမထုံးပ
ါ View in မြန်မာပိုင်းရဲ့တောက်ကြနေနေတဲ့ခင်အစီအစဉ်တွေကိုဆက်လက်နားဆင်နေတာပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြဖို့အချိန်ရောက်ပါပြီကျမအင်ဂျင်နိုင်ပါပထမဆုံးကောက်နှုတ်တင်ပြမှာကအာချေးပင်လယ်မှာမျောနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုအင်ဒိုနီးရှားအစိုးရကအရေးပေါ်အကူအညီပေးဆိုတဲ့ခေါင်းစဉ်နဲ့ဒီဂျာကာတာပို့စ်မှာအပရီဇာပင်နန်ဒီတာရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်အင်ဒိုနီးရှားငါးဖမ်းသမားတို့တွေ့ရှိခဲ့တဲ့အာချေးမြောက်ပိုင်းပင်လယ်မှာမျောနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုအရေးပေါ်အကူအညီတွေပေးခဲ့ကြောင်းအင်ဒိုနီးရှားအစိုးရကပြောပါတယ်ဗုဒ္ဓဘုနေ့ကပင်လယ်ထဲနစ်ဆမြုပ်နေတဲ့ဆက်လေပေါ်မှာအမျိုးသမီး49ဦး၊အမျိုးသား15ဦးနဲ့ကလေး30ပါဝင်တဲ့ဒုက္ခသည်64ဦးကိုဒေသခံ5ဖမ်းသမား3ဦးကနေသူတို့5ဖမ်းလေပေါ်တင်ပြီးကယ်ဆယ်ခဲ့တာလို့ဆိုပါတယ်။ COVID-19 ကပ်ရောဂါကူးစက်မှုအခြေအနေကြောင့်အင်ဒိုနီးရှားနိုင်ငံနယ်စပ်တွေကိုကန့်သတ်တားမြစ်ထားပေမဲ့လူသားချင်းစာနာထောက်ထားမှုအရဒီလေပြေးဒုက္ခသည်တွေကိုအရေးပေါ်အကူအညီတွေပေးခဲ့တာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံသားဝန်ကြီး Ritno LP မဆူဒီကကြာတာပတိနေသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်လို့အစောတလင်စုံစမ်းဖို့နောက်ငူရင်းနိုင်ငံကနေလှေစီးဒုက္ခသည်တွေလုံခြုံမှုမရှိတဲ့ပင်လယ်ကိုထပ်ပြီးထွက်မလာအောင်တားဆီးဖို့ဒေတာရင်းနိုင်ငံတွေနဲ့နီလန်ပေါင်းစုံဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့ဝင်ကြီးရစ်နိုကဆိုပါတယ်အစိုးရကြံပေးဘုတ်ဖွဲ့နဲ့အစည်းအဝေးရလက်အရာညွှန်ကြားချက်အတိုင်းလိုက်နာသွားမှာဖြစ်တယ်လို့ဒီဒုက္ခသည်တွေကိုသူတို့ရဲ့မူလခီးစဉ်ညှော်မှန်းထားတဲ့နေရာကိုဆက်လက်ထွက်ခွာခွင့်ပြုမှာဖြစ်တယ်လို့မြောက်ပိုင်းအာချေးပြည်နယ်အုပ်ချုပ်ရေးဌာနကပြောပါတယ်ဒါ့အပြင်လှေစီးဒုက္ခသည်တွေကို COVID-19 ရောဂါကူးစက်မှုရှိမရှိစစ်ဆေးမှုတွေလုပ်ခဲ့တယ်လို့လည်းဆိုပါတယ် လက်ရှိမှာပင်လယ်ကနေကယ်တင်ခံရတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုလောက်ဆင်မဝီယာယီစခန်းတစ်ခုမှာနေရာချထားပါတယ်။သူတို့တွေအားနေနေပြီးအာဏာပိုင်တွေကတော့စားနေရိတ်ခါတွေထောက်ပံ့ထားတယ်လို့ဆိုပါတယ်။အခုအာချေးပင်လယ်ဘက်ရောက်လာတဲ့ကလေးအယောက်30ပါတဲ့ရိုဟင်ဂျာဒုက္ခသည်100နီးပါးကိုအင်ဒိုနီးရှားဘက်ကကယ်တင်ထားပေမဲ့သူတို့နေကိုပြန်ပြင်ပေးပြီးလိုအပ်တဲ့ဓာတ်ဆီနဲ့စားနေရိတ်ခါတွေနဲ့သူတို့သွားကျင်တဲ့နေရာကိုသွားနိုင်ဖို့ပင်လယ်ထဲပြန်ပို့ဖို့ရှိကြောင်းအာချေးအာဏာပိုင်တွေကပြောပါတယ်။အဲ့ဒီအချိန်မှာတော့ပြင်ဆင်ပြီးသားဖြစ်နေတဲ့ဆက်လီနဲ့ရိုဟင်ဂျာဒုက္ခသည်တွေကိုအင်ဒိုနီးရှားရေတပ်ကနေပင်လယ်ထဲပြန်လည်ပို့ဆောင်ဖို့စီစဉ်ထားကြောင်းဆောင်းမမှဖော်ပြထားပါတယ်ရှင်။နောက်ဆုံးအနေနဲ့တင်ပြမှာကမြန်မာကိုစွန့်အင်တဲ့နိုင်ငံရေးဩဇာလွှမ်းမိုးဖို့အတွက်တရုတ်ကအလူရက်ဂျိုးပန်းနေရာမှာအိန္ဒိယနဲ့အိန္ဒိချင်းအခြားနိုင်ငံတွေလည်းတရုတ်ကအလားတူလုပ်နေကြောင်း Eurasian Times မှာTim Edwards ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။ပါကစ္စတန်နိုင်ငံပိုင်တဲ့ကက်ရှမီးယားဒေသပတ်မှာတရုတ်ဟာသူ့ရဲ့ BRI အောက်မှာရှိတဲ့ CPEC စီမံကိန်းအောင်မြင်ရေးနဲ့စီမံကိန်းကာကွယ်ရေးအတွက်အရှိန်ညှစ်ဆောင်ရွက်နေတယ်လို့ဆိုပါတယ်။တစ်ချိန်တည်းမှာပဲတရုတ်အစိုးရဟာ COVID တန်တမာရေးကိုအသုံးပြုပြီးအိမ်ကြီးချင်းမြန်မာနိုင်ငံမှာသူ့ရဲ့ BRI ခစ်စ်ပိုးလက်မစီမံကိန်းအောက်က CMEC စီးပွားရေးဇင်းကြံကိုတွန်းအားပေးနေတယ်လို့အစချီရေးထားပါတယ်။အခုချိန်ကာလမှာတရုတ်ကစတင်ဖြစ်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်နဲ့ကမ္ဘာကြီးကရုန်းကန်နေချိန်မှာပဲတရုတ်အစိုးရဟာဒေါ်လာဘီလီယံကုန်ကျမဲ့ BRI ကိုအားဖြည့်ဖို့ကြိုးစားနေတယ်လို့ဆိုပါရယ်ဒီစီမံကိန်းကြီးကို2013ခုနှစ်မှာစတင်နေတာပါဒီနှစ်ဇန်နဝါရီလကတရုတ်ဝန်ကြီးချုပ်ရှီကျင်းပင်ဟာမြန်မာနိုင်ငံကိုနှစ်ပေါင်း20အတွင်းပထမဆုံးချိန်လာရောက်ခဲ့တဲ့ခီးစဉ်မှာရန်ကုန်မြို့သစ်စီမံကိန်းအပါအဝင်ကြောက်ကျူရေးနဲ့စိတ်ကန်းတရုတ်မြန်မာနယ်စပ်စီးပွားရေးပူးပေါင်းဆောင်ရွက်မှုဇင်းကြံကိုအကောင့်ထဲပေါ်ရေးအဓိကအချက်တွေဖြစ်ခန့်မှန်းခဲ့ကြတာပါဒီစီမံကိန်းတွေဟာမြန်မာကတဆင့်အိန္ဒိယသမုဒ္ဒရာကိုဖောက်ဖို့တရုတ်အတွက်အခွင့်အရေးပဲဖြစ်တယ်လို့ဆိုပါတယ်။တရုတ်ဟာအတင်းကျပ်ဖိအားပေးတာမဟုတ်ဘဲဆွဲဆောင်စည်းရုံးနဲ့ကိုဗစ်တန်တမာရေးညီလန်းကိုမြန်မာနဲ့ဆက်ဆံရမှာအသုံးပြုနေကြောင်းအကဲခတ်တွေကပြောပါတယ်။နိုဝင်ဘာမှာရွေးကောက်ပွဲပြုလုပ်ဖို့ရှိနေတယ်ဆိုပေမဲ့တချို့အစည်းအဝေးခန်းစာတွေအရဆိုရင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုသူတို့ယုံကြည်ရတဲ့မဟာမိတ်အဖြစ်တရုတ်အစိုးရကသတ်မှတ်ထားတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းဘာတေးလစ်နာကရေးသားထားတဲ့မြန်မာနိုင်ငံမှာတရုတ်ကနှစ်ဖက်ကစားနေတယ်ဆိုတဲ့ခေါင်းစဉ်နဲ့တိုင်းဒေသနဲ့ကိုင်ဖွဲ့တွေနဲ့မြန်မာစစ်တပ်ပဋိပက္ခကြားတရုတ်ကနှစ်ဖက်ခွာကစားနေတယ်လို့မြန်မာပြည်ရင်းကတဘာဝတန်ရန်ဇာတာတွေကိုလည်းသူ့ရဲ့စီးပွားရေးစင်ကြံစီမံကိန်းကနေရယူနေကြောင်းကိုကာပြီးဆောင်းမမှာဖော်ပြထားပါတယ်ရှင
်။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြန်ထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jurus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်။အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ရွေးကောက်ပွဲနဲ့တက်လာတဲ့အစိုးရစနစ်မှာတခါမှဖြတ်တောက်မခံရဘူးတဲ့စစ်တပ်အသုံးစိတ်ကိုလွှတ်တော်ကအနည်းချင်းရှော့ချနိုင်တာကိုပထမဦးဆုံးတွေ့ရပါတယ်။ဒါပေမဲ့စစ်တပ်ဟာအစိုးရအတွက်ဝန်ထုပ်ဝန်ဘိုးကြီးလိုဖြစ်နေကြောင်းဦးအောင်ခင်ကသုံးသပ်ထားပြီးကျွန်တော်ညဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
။ညီမအစိုးရရဲ့ဘတ်ဂျက်အသုံးစိတ်မှာစစ်တပ်ရဲ့အသုံးစိတ်ဟာအများဆုံးဖြစ်ပါတယ်။ပညာရေးနဲ့ကျန်းမာရေးအသုံးစရာနှစ်ခုပေါင်းတဲ့များပါတယ်။တိုင်းပြည်နဲ့စည်အကြရင်ထုတ်လုပ်မှုရဲ့300ခိုင်နှုန်းလောက်ကိုစစ်တပ်ကသုံးစွဲနေတာပါ။အစိုးရအသုံးစရာ1500ခိုင်နှုန်းနီးပါးစစ်တပ်ကပေးရတာဟာလုံယုံလုံးစင်လူဖြစ်နေပါလေ။ဒါပေမဲ့ဒီနှစ်ကစပြီးပညာရေးနဲ့ကျန်းမာရေးစရိတ်နှစ်ခုပေါင်းဟာစစ်တပ်အသုံးစရာတွေပုံများနေတာတွေ့ရပါတယ်။အသုံးစရာအများဆုံးရတဲ့စစ်တပ်မှာကိုယ်ပိုင်စီးပွားရေးလုပ်ငန်းတွေနဲ့အများအပြားရှိပါသေးတယ်။ NLD အစိုးရလက်ထက်မှာစစ်တပ်အသုံးစရိတ်ကိုပထမဆုံးအချိန်ဖြတ်တောက်နိုင်တာဟာဒီနှစ်ရဲ့ထူးခြားချက်တစ်ခုလို့ဖြစ်နေပါတယ်။ဖြည့်စွက်ဘတ်ဂျက်အနေနဲ့ကာကွယ်ရေးဌာနကစစ်တပ်အသုံးစရိတ်ကျပ်39,000ကျော်တောင်းခံတာကိုချုပ်တော်ကကျပ်10,000ကျော်ဖြတ်တောက်လိုက်ပါတယ်။ကာကွယ်ရေးစရိတ်ကို100ရာခိုင်နှုန်းလောက်သာလျှော့ချတာဖြစ်ပေမဲ့ဒါဟာ ပထမဆုံးအချိန်ဖြစ်လို့ထူးခြားသလိုဖြစ်နေပါလေ။ဗိုလ်ချုပ်ကြီးဟောဦးသိန်းစင်ရဲ့အစိုးရတက်တန်းအတွင်းမှာစစ်အုံစည်းလျှော့ချတာမျိုးမရှိခဲ့ပါဘူး
။တမတော်အုံစည်းကိုဦးဆောင်စီစစ်သူကမြန်မိုးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဒေါ်မေဝင်းမြင့်ဖြစ်ပါတယ်။ NLD ရဲ့ဗဟုအလုံးမှုဆောင်အဖွဲ့ဝင်လည်းဖြစ်ပါတယ်။ဒေါက်တာဒေါ်မေဝင်းမြင့်ကစက်တန်း 22,000 ကျော်ဖြတ်တောက်ဖို့အစိုးရဘက်မှတင်ပြခဲ့ပါတယ်။အမှုတန်းလေးပို့ဆောင်ရေးစိတ်၊ဤစည်းပို့ဆောင်ရေးစိတ်၊အစောက်ဦးထိန်းသိမ်းရေးစိတ်၊ပညာရှင်ငားရမ်းလေးစိတ်စတာတွေကိုဖျက်တောက်တာဖြစ်ပါတယ်။ဒါပေမဲ့ကာကွယ်ရေးဌာနစစ်တောက်ချုပ်မှာတာဝန်ရှိသူတွေနဲ့ညှိနှိုင်းတဲ့အခါမှာမူလဖျက်တောက်ထားတဲ့ပမာဏရဲ့ထက်ဝက်လောက်ကိုသာဖျက်တောက်နိုင်ခဲ့ကြောင်းသိရပါတယ်။ကျပ်တန်း 2,000 ကျော်ဖျက်တောက်ဖို့တင်ပြပေမဲ့ကျပ်တန်း 1,000 ကျော်သာဖျက်တောက်နိုင်တဲ့သဘောဖြစ်ပါတယ
်။စစ်တပ်အစိုးရနဲ့ပတ်သက်ပြီးကျွတ်တော်မှာအသေးစိတ်စစ်စစ်တာမျိုးမရှိခဲ့ဘူးလို့ကိုယ်စားလှယ်ဝဲကထောက်ပြတာကို VOA သတင်းတောက်မေခကမေလ29ရက်နေ့ကသတင်းပို့ပြီးဖြစ်ပါတယ်။ချက်တော်တက်တန်းမှာစစ်တပ်ဘတ်ဂျက်ကိုစစ်ဆေးခွင့်မရှိဘူးလို့မင်္ဂလာတုံပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တိုင်းဝင်းကပြောဆိုကြောင်းသိရပါတယ်။စရင်စစ်တဲ့အခါမှာလည်းအရက်ဖက်ကိုစစ်ခွင့်မပြုဘဲတပ်မတော်စရင်စစ်ကပဲစစ်တယ်လို့ဆိုပါတယ်။စစ်ဆေးတာကိုလည်းချက်တော်ရဲ့ပြည်သူ့15ဦးကော်မတီကသာကြီးစုခွင့်ရှိပါတယ်။ဒါပေမဲ့ဒီကိစ္စဟာလျှော့ဝှက်ချက်ဖြစ်လို့အပြင်ကိုထုတ်ပြောခွင့်မရှိဘူးလို့ဆိုပါတယ်။အစိုးရပေးတဲ့အစိုးရကိုစစ်တပ်ကဘယ်လိုသုံးစွဲနေလဲဆိုတာကိုဘယ်လိုမှမသိနိုင်ကြောင်းဦးအောင်ခိုင်ဝင်းကရှင်းပြပါတယ်
။စစ်တပ်အစိုးရဖြတ်တောက်မှုနဲ့ပတ်သက်ပြီးလွှတ်တော်မှဆွေးနွေးတဲ့အခါကာကွယ်ရေးဝန်ကြီးကအိန္ဒိယနိုင်ငံတွေကိုကြည့်ဖို့သတိပေးပါတယ်။အိန္ဒိယနိုင်ငံတွေရဲ့ကာကွယ်ရေးဆေးကမြန်မာထက်များတာကိုကြီးညွှန်းသွားတာပါ။ထိုင်း၊မလေးရှား၊စင်ကာပူဗီယက်နမ်ဖိလစ်ပိုင်နဲ့အင်ဒိုနီးရှားရဲ့စစ်တပ်အုံစိဟာမြန်မာထက်များပေမဲ့ကုန်ကြခံနိုင်တဲ့အနေအထားမှာရှိပါတယ်။ဒါပေမဲ့တပ်မတော်ရဲ့အုံစိဟာတိုင်းပြည်အတွက်ဝန်ထုတ်ဝန်ပိုးကြီးလို့ဖြစ်နေတာကိုသိဖို့လိုပါတယ်။တိုင်းစစ်တပ်ရဲ့အုံစိဟာအစိုးရအုံစိရဲ့900ရာခိုင်နှုန်းသာရှိပြီးတိုင်းပြည်ရဲ့အသတင်းထုတ်လွှင့်မှုရဲ့ 1.4 ရာခိုင်နှုန်းသာရှိပါတယ်။မြန်မာတပ်မတော်ရဲ့အုံစိကတော့အစိုးရအုံစိရဲ့15ရာခိုင်နှုန်းနီးပါးရှိပြီးတိုင်းပြည်ထုတ်လွှင့်မှုရဲ့300ရာခိုင်နှုန်းရှိနေပါတယ်။
သဘောဝဉာဏ်ဇာတ်ကျွေးဝပြီးလူသားရင်းမြစ်ရှိတဲ့အရှေ့အလယ်ပိုင်းနဲ့အာဖရိကမြောက်ပိုင်းဒေသကနိုင်ငံ78နိုင်ငံမဖွံ့ဖြိုးမတိုးတက်ရတဲ့အကြောင်းကို2019 April ထုတ် International Journal of Emerging Market စာဆောင်မှာဖော်ပြပါတယ်။အစိုးရအကျွေးများပြားမှုစစ်တပ်စရိတ်ကြီးမားမှုအဂတိလိုက်စားမှုအတတ်ပညာအစင်တန်းနှိမ့်ချမှုနဲ့နိုင်ငံရေးမတည်ငြိမ်မှုဟာတိုင်းပြည်ရဲ့ရေရှည်ကုန်ထုတ်လုပ်မှုကိုကျဆင်းစေတယ်လို့ဆိုပါတယ်အကျွေးတင်ရှိမှုစစ်စစ်ကြီးမားမှုနဲ့နိုင်ငံရေးမတည်ငြိမ်မှုကတော့လက်ရှိအသတင်းထုတ်လုပ်မှုကိုကျဆင်းစေတယ်လို့ဖော်ပြထားပါတယ်ရခိုင်ချင်းရှမ်းနဲ့ကချင်ပြည်နယ်ကစစ်စင်ရေးတွေကိုအကြောင်းပြပြီးစစ်တပ်ကအသုံးစရိတ်တိုးတောင်တာဖြစ်ပါတယ်စစ်စင်ရေးအောင်မြင်တဲ့အတိုင်းအတာပေါ်မှာမူတည်ပြီးစစ်တပ်ရဲ့ချုပ်ကိုင်မှုနယ်ပယ်လေးကျေပြန့်သွားနိုင်ပါတယ်စစ်တပ်ရဲ့ဩဇာအာဏာကိုရွေးကောက်ပွဲနည်းနဲ့ကြားကံပြီးတိဆောက်ထားတဲ့နိုင်ငံရေးစနစ်ကိုကျင့်သုံးနေတာဖြစ်လို့စစ်တပ်ဟာအယက်သားအစိုးရထမ်းရွက်နေရတဲ့ဝင်းတို့ဝင်းပိုးကြီးတို့ဖြစ်နေပါတယ်။ဒါဟာတိုင်းပြည်တိုးတက်ဖွံ့ဖြိုးရေးအတွက်ကောဒီမိုကရေစီရှင်သန်ရေးအတွက်ရောအလားအလာမကောင်းကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
ဒီပတ်ကျမရီကနာမှာတော့ COVID-19 နဲ့ကိုကိုကိုအဆုံးစီရင်ခြင်းအပိုင်း1ကိုတင်ပြထားပါတယ်။ COVID-19 ကမ္ဘာကရောဂါစိုက်ချိန်မှာကျန်းမာရေးပြင်စီးပွားရေးလူမှုရေးစတဲ့ကံတာပေါင်းစုံထိခိုက်ခံရပြီးစိတ်ကျန်းမာရေးပြဿနာတွေပိုဖြစ်တာအခုလိုအဆုံးစီရင်မှုကြုံရနိုင်တယ်လို့စိတ်ကျန်းမာရေးပညာရှင်တွေကဆိုပါတယ်။မကြာခင်ဖြစ်ခဲ့တဲ့မြန်မာနိုင်ငံသားတချို့အဆုံးစီရင်မှုတွေထဲမှာဘလို့ထူးခြားမှုရှိခဲ့ပြီးဘလို့ကြိုတင်တတိပေးလက္ခဏာတွေကိုတတိထားကဘလို့ကာကွယ်သင့်ပါလဲကိုကိုကိုအဆုံးစီရင်မှုတွေကိုအထူးပြုလေ့လာထားတဲ့စိတ်ကျန်းမာရေးအထူးကုနဲ့မြန်မာနိုင်ငံစိတ်ကျန်းမာပညာဖွဲ့ရွေးကောက်ခံဥက္ကဋ္ဌဒေါက်တာစိုးမင်းကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါလဲဟုတ်ကဲ့စိတ်ကျန်းမာရေးဖြစ်မှုဆရာဝန်ကြီးဒေါက်တာစိုးမင်းခင်ဗျာကျွန်တော်တို့ဒီ COVID-19 ကမ္ဘာကရောဂါကာလမှာကိုယ့်ကိုယ်အဆုံးစီရင်မှုတွေတချို့စဖြစ်လာတာမျိုးကြရင်ဒီအခြေအနေကနေကာကွယ်နိုင်ရေးအတွက်ဒီနေ့ကျွန်တော်တို့အဓိကဆွေးနွေးမှာပါအဲ့တော့ အခုဖြစ်လာခဲ့တဲ့ဒီကိုယ့်ကိုယ်ကိုစီရင်မှုတွေထဲမှာဘလို့ထူးခြားမှုမျိုးတွေ့ရလဲဆရာ
ကျွန်တော်တို့လမ်းတမီ100ဘလောက်ကတော့အတိမ်မှာဖြစ်သွားတဲ့ဖြစ်စဉ်မှာသူကဒီလိုကိုယ့်ကိုယ်ကိုအဆုံးစီရင်တာမျိုးမလုပ်ခင်ဒီမှာအင်ဂျင်ဝိုင်းတောက်တဲ့ကိစ္စတော့နည်းနည်းလေးကိုပေါင်းတဲ့သက်ဆိုင်ရဲ့အဆင်မပြေတာတော့အဲ့ဒါမျိုးလေးရှိခဲ့တယ်ပေါ့နော်အဲ့ဒါပြီးတော့မှနောက်ပိုင်းမှာဒီအခြေအနေတစ်ခုကိုကြားတဲ့အချိန်မှာဒီအဆုံးစီရင်သွားတာကိုတွေ့ရတယ်နောက်တစ်ခုကတော့ဒီမလေးရှားမှာတရားမဝင်နေတဲ့သူတွေကျွန်တော်တို့နိုင်ငံသားတွေအထက်ကပေါ့နော်အခက်အခဲအကျက်အတဲတွေစိတ်ကြည်ကြီးနေအញ្ញံကြုံလို့လာပြီးနောက်ပိုင်းမှာစိတ်ကြည်ကြီးများတဲ့အတွက်ကြောင့်အခုဆုံးစီရင်သွားတဲ့ဖြစ်စဉ်မျိုးကြီးတွေစပြီးတွေ့လာရတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလင်ကိုဒီကပ္ပကတ်ယောဂါကြီးဖြစ်တဲ့ကာလမှာဒီစိတ်ချမ်းသာရင်းနဲ့ပတ်သက်ပြီးတော့ပေါ့နော်အခုလိုဖြစ်လာတဲ့အပေါ်မှာအဓိကဘာတွေကိုသတိထားပြီးတော့ဆောင်ရွက်တယ်လဲဆရာ
။အဲ့တော့ဒီကာယောဂါတစ်ခုရေတိုင်လာရပြီဆိုလို့ရှိရင်အကုန်လုံးအတွေ့အကြုံတော့ဘာလို့ပြင်လာရေးစီးပွားရေးလူကြီးရေးနိုင်ငံရေးအကုန်လုံးကြောင့်ကျန်းမာရေးအလုံးထိခိုက်တယ်။အဲ့ထဲမှာစိတ်ကျန်းမာရေးနဲ့ပတ်သက်တာတွေကိုလည်းထိခိုက်လာတာပေါ့။အရင်ဆုံးကြုံတွေ့ရတာတော့ဒီစိတ်ဖြည့်ရေးကိုသိရင်ကြိတ်များလာလို့စိတ်ကကြတာပေါ့။ပြီးရင်ကိုယ့်ရဲ့လူကြီးရေးစီးပွားရေးပညာရေးပေါ့နော်ဒီတောင်ပေါင်းကအခက်အခဲအကျက်အသေးတွေဒီဆိုင်အားရအတွက်ကြောင့်လည်းစိတ်ကျမ်းမာရေးပြဿနာကြီးပေါ်လာတတ်တယ်။အဲ့ဒီအလေထားမျိုးတွေမှာခြုံသွဲသူတွေကအဲ့ဒါမျိုးတက်တူအဆုံးစီရင်တဲ့ဖြစ်စဉ်မျိုးတွေလောက်ဆောင်လာတတ်တဲ့အနေထားမျိုးတွေကိုရှိလာတတ်ပါပဲ
။ဟုတ်ကဲ့ဆရာကြီးအဲ့တော့အခုဒီမလေးရှားမှာခြုံနေရတဲ့အနေထားကတော့ဒီစီဝါရေးခုနလူမှုရေးအချက်တည်းအပြင်ဒီတရားမဝင်တဲ့အနေထားတစ်ခုကပါသူများတွေကပို့ပြီးတော့စိတ်ဖိစီးမှုဖြစ်စေတဲ့အနေထားမျိုးဖြစ်နေတာပါဆရာနော်
။ရှိနေတဲ့အနေထားမျိုးတော့ရှိမှာပဲနော်။သူကတရားမဝင်နေတဲ့လူတွေဖြစ်တယ်။ပြီးတော့အကယ်ကဲအချက်တည်းတွေအတွက်သူတတ်နိုင်တဲ့အစွမ်းအစံဖြစ်ခြင်းမျိုးလူလန်းနေမရှိဘူး။အဲ့ဒီမှာအလုံးကန်အကယ်ကဲတွေတွေ့တယ်။သူရဲ့ဒေးတူဒေးပေါ့နော်။ဒေးဆက်တူကနေထိုင်ကာကွယ်ဖို့အတွက်အကယ်ကဲအချက်တည်းတွေပြရတယ်ပေါ့နော်။ဒါမျိုးနေသားတွေကတခြားသူတွေဆိုင်သူတို့မှာပူပြီးတော့စိတ်ပြင်းမှုများနိုင်ကြီးတော့ရှိပါတယ်။
ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီစိတ်ပြင်းမှုပူများနိုင်တဲ့အခြေအနေကနေအခုလိုဒီကိုယ့်ကိုယ်ကိုအဆုံးသိရင်တဲ့အဆင့်အထိမရောက်ခင်မှာပေါ့ဆရာနော်။ကာဝယ်နိုင်တဲ့ဒီလက္ခဏာအနေထားမျိုးတွေရောကြိုသိသင့်ထားတာလည်းရှိလားဆရာကြီ
း။ Warning sign ဆိုနော်။အဲ့မတိုင်ခင်သူပြောရဲဆိုရဲအပြုအမူလေးတွေအပြောအဆိုလေးတွေအပြောင်းလဲနေတော့ကြည်လာတတ်တယ်။ဒါနဲ့ဒီမှာအရေးကြီးတာတစ်ချက်ကတော့တခါတလေမှာသူ့ကိုအဆုံးပြေလဲဖြစ်နေလေရ။အဲ့ဒီလိုဝန်လေးဆိုင်တွေမပြဘဲနဲ့ရုပ်တရက်ဆိုပြီးပေါ့နော်။တိတ်လိုက်မှာလှုပ်ဆောင်ရင်းနဲ့စိတ်ကူးပေါ်လာလေးကိုချက်ချင်းပြင်းပြုံတရားအဲ့မှာတော်ရဲဒီမှာအခက်အခဲတွေ့သွားတာပေါ့နော်။အဲ့ဒါကြောင့်သူဒီလိုဝန်လေးဆိုင်တွေမပြဘဲနဲ့လှုပ်သွားတာကြီးပဲရှိတတ်တယ်။ဒါလိုတော့ပဋိထားမှုတော့ဘူးလေ။ဒါပေမဲ့ဒီနေ့ကပြောတဲ့ဝန်လေးဆိုင်တွေပေါ့နော်။သူ့ကိုအဆုံးပြေကိုမလှုပ်ခင်မှာတွေ့ရတဲ့အပြည့်အမူကိုပြောဆိုအပြောင်းလဲလေးရှိရအောင်တော့ပဋိထားသိမ့်တယ်ပေါ့။အလိုခံရလို့ရှိရင်ဘုကအိမ်မှာမနေချင်တော့ဘူးလို့ကိုကိုကိုတက်ပြေးနေတယ်လို့အဲ့ဒီတန်ခါးရဲ့ရှိကိုဖွင့်ပြီးပြောလာတာလို့ဥပမာပြောင်းရင်းချက်ကင်းမဲ့နေပြီသူ့အပူကြီးပေးမဲ့လူတွေမရှိတော့ဘူးတာမျိုးခံစားချက်တွေဖွင့်ပြောလာမယ်သူ့ကိုယ်သူအပြစ်ဆွဲစိတ်တွေအရင်များမယ်နောက်သူကြုံတွေ့ခဲ့ရတဲ့ဖြစ်တဲ့အကြောင်းအရာနဲ့ပတ်သက်လို့အဆက်တွေအကျိုးနဲ့ဖြစ်ရတဲ့အကြောင်းတွေကိုဖွင့်ပြီးပြောလာမယ်အဲ့တော့သူ့မှာလူရဲ့ကနိုင်ငံမရှိတော့ဘူးနော်။ထောင်ချောင်းနဲ့ချောင်းပိတ်ပြီးနေကြလို့ဖြစ်နေပြီးအနေထားမျိုးပေါ်လာဆိုလာ။အောင်လို့ရှိရင်တိကျောင်းပြည်မိသားစုအတိုင်းဝိုင်းမှာဝင်လို့ဝင်ဖို့ဖြစ်နေမယ်။ဒါမျိုးပြောလာပြီးဆိုလို့ရှိရင်တော့ပဋိသားမှုလုပ်မယ်။ဒါကြောင့်လို့ရှိရင်ကိုယ့်ကိုယ်အဲ့လိုပြဿနာတရားရအောင်တက်အနေနဲ့ဆုံးရှုံးအောင်လုပ်ဆောင်ဖို့ဒီလမ်းကြီးရှာလာတာတို့ဒုက္ခကြိုးစားတာတို့ဖြစ်လာခဲ့မယ်။ဒါမှမဟုတ်လို့ရှိရင်အဲ့တဲ့မျိုးတွေကတော့ပုံပြီးသုံးဆွဲလာမယ်။အရင်ကအနေထားမျိုးတော့ဒီတယောက်တည်းနေတဲ့ဒီနေနဲ့မရောတော့ဘူး။အခုဒီနေ့ကနာမည်ဖြစ်တာတော့စိတ်ကအတဲကျရမ်းမြန်လာတာမျိုးပေါ့နော်ဒီလိုလက္ခဏာတွေတွေ့ရတယ်ဆိုလို့ရှိရင်အတိထားဖို့တော့ပြုပါရဲအရေးကြီးဆုံးကသူ့အနေနဲ့အရင်လုံးကသူ့ကိုအတဲအမြဲဖြစ်အောင်လုပ်ခဲ့ရဲ့ဇာတ်ဝင်ရှိခဲ့မယ်သူ့ရဲ့လူတွေမှာသူ့ကိုအဆုံးစီရင်တဲ့လူတွေရှိမယ်ဒီကိုယ်ကလည်းစိတ်ကျမ်းမာရေးတက်လာခံစားနေရမယ်ဆိုလို့ရှိရင်တော့ပြီးတော့အတိထားဖို့လိုပါလိမ့်မယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာပသိမ်မှာကျွန်တော်တို့ဖြစ်ခဲ့တဲ့တယောက်ဆိုလို့ရှိရင်တော့ခုနဆရာပြောသလိုခုခုအဆုံးစီရင်ဖို့ကြိုးစားခဲ့တဲ့ဥပမာကိုဒီမဖြစ်ခဲ့လေးမှာကပ်ပြီးတော့တွေ့ခဲ့ရတဲ့အနေထားပေါ့ဆရာနော်အဲ့လိုအနေထားမျိုးဆိုရင်ဘယ်လောက်ထိသတိထားတယ်လဲဆရာ
။အဲ့မှာကျွန်တော်ဖတ်လိုက်ရတဲ့နေရာကဒီအင်ဂျင်ဝိုင်လာမှုတောက်လိုက်တယ်ဆိုရယ်။ပြီးနောက်တစ်ခုကလည်းသူ့အမူအရာကိုရေးထားတဲ့လောက်အနေထားပဲပေါ့နော်။ကျွန်တော်တို့ကဖြစ်စဉ်အသေးစိတ်မသိရတော့ပြောရတာတော့ဖြစ်တယ်။ဒါပေမဲ့ချုပ်ငုံသုံးစားကြည့်ရတဲ့လောက်ကဒီစိတ်လိုက်မှန်ပါလုံးထက်လိုက်တဲ့ပုံစံမျိုးပေါ့နော်။အဲ့တော့သူ့ရဲ့အနေထားနဲ့သူ့ရဲ့ခံစားနေတဲ့စိတ်ဖြစ်စီးမှုတွေနဲ့အဲ့လိုမျိုးစိတ်လိုက်မှန်ပါလုံးတက်ခြင်းဒီကိုယ့်ကိုယ်ကိုအဆုံးစီရင်နိုင်တဲ့အလားအလာ ရှိတတ်တယ်ပေါ့နော်အဲ့ဒါမျိုးကိုတတိပြုလို့လုပ်ပါတ
ယ်ဟုတ်ကဲ့ဆရာနောက်အခုဒီမလေးရှားမှာကျုံနေရတဲ့အနေအထားမှာလဲခုနကဆရာပြောခဲ့တယ်လို့ဒီစိတ်ဖိစီးမှုထွေပြီးကြောင်ပိတ်တဲ့အနေအထားမျိုးတော့ကျွန်တော်တွေ့ရပါတယ်ဆရာဒီမြန်မာပြည်ပြင်ကျင်းတဲ့အကြောင်းတွေအလုံးမရှိတဲ့အကြောင်းတွေအနေစရာစားစရာအချက်တဲလာတဲ့အကြောင်းတွေပေါ့နော်အဲ့တော့အဲ့လိုအနေအထားမှာနောက်ထပ်မဖြစ်လအောင်ပေါ့ကာကွယ်ရေးအတွက်ဆိုလို့ရှိရင်ဆရာဘယ်လိုအကြံပေးချင်လဲ
အဲ့ဒီကိစ္စတော့ပြောရမယ်ဆိုတော့ဘယ်လိုဖြစ်တယ်ပေါ့နော်ဒီဒီကိစ္စကိုဆုံးဖြတ်နေတဲ့ဖြစ်စဉ်တွေကိုကာကွယ်လို့ဆိုလို့ရှိရင်တော့ကျွန်တော်တို့တယောက်ချင်းအတွက်စဉ်းစားပြရရှိတယ်ပြီးလို့ရှိရင်ဒီစီမီတစ်ရက်လုံးအတိုင်းအတာနဲ့ရှုထောင့်ဖို့ကစဉ်းစားပြတဲ့အားမျိုးရှိတယ်အဲ့တော့ဒီတယောက်ချင်းဒီအတွက်စဉ်းစားမယ်ဆိုလို့ရှိရင်တော့ဒီစိတ်ဖြစ်စည်းမှုတွေကိုရှော့ချတာတို့နော်အရက်တို့မျိုးရည်စရာမတုံးဆွဲတာတို့စိတ်ကြမ်းမိုက်ပြဿနာရှိရင်တိုင်နေတာတို့ဒီအရာတွေကတော့အကုန်လုံးကျွန်တော်ပြောနေကြအကြောင်းအရာတွေပေါ့မလေးရှားမှာဖြစ်တဲ့ကိစ္စမျိုးကတော့ဘယ်မှာတွားရောက်လုကင်နေတဲ့သူတွေနဲ့ပတ်သက်လို့ကျွန်တော်ဒီချက်ပြပြီးတော့မြင့်တဲ့နေရာတွေနဲ့စဉ်းစားပြီးမှလို့ရှိရင်တော့ကျွန်တော်လုံးဝကန်ရတာကတကယ် multi sector ပေါ့နော်ခန္ဓာကိုယ်ကိုစုံစမ်းနေပြီးတော့အလုံးစုတောင်းပြီးတော့အဖြေရှာတော့မှာပဲဒီကိစ္စကိုဖြေရှင်းနိုင်ပြီလို့တော့မြင်ရတယ်ပေါ့နော်ဒီမှာအခုလက်ရှိနေတာစိတ်ဖြစ်ခြင်းအများကြီးတဲ့ဒေတူဒေလူပင်ပြဿနာအခက်အခဲတွေရှိတယ်။အဲ့ဟာကြီးဖြည့်ရှင်းဖို့အတွက်ကြတော့ဈေးမကြီးကဏ္ဍတစ်ခုနဲ့မကြတော့ပေါ့နော်။အဲ့တော့ကဏ္ဍပေါင်းစုံဒီလက်ရှိနေဆိုင်နေရတဲ့အခက်အခဲတွေကိုတကယ်လက်တွေ့ကြတဲ့မီလီယံတွေနဲ့ဘယ်လိုဖြည့်ရှင်းပေးနိုင်မလဲ။အဲ့ဒါမျိုးတွေကိုကဏ္ဍပေါင်းစုံကနေပြီးတော့ဒီကြကြစဉ်းစားပြီးတော့ဖြည့်ရှင်းပေးတာပုံပြီးတော့အထူးကြကြပါလိမ့်မယ
်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မြန်မာတပ်မတော်ကနေလမ်းကြောင်းတွေကိုပိတ်ဆို့ထားလို့ရခိုင်ပြည်နယ်အမ်းမြို့နယ်ကကျေးရွာပေါင်း40ကျောင်းဟာဆန်တက်လက်နေပါတယ်။ကချင်ပြည်နယ်ဖက်ကန်းမြို့နယ်မှာကြောက်စိမ့်လောက်ကွဟောင်းကြီးပြူလို့ကြောက်ရှာနေသူ2ဦးသေဆုံးပြီးတော့6ဦးကဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလောဝါမြို့နယ်မှာအင်တာနက်လိုင်းပြန်လည်ဖွင့်ပေးဖို့လူမှုအဖွဲ့အစည်းတွေကနေတောင်းဆိုမှုတွေပြုခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်းမရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမြမတက်မတော်ကနေဆက်တွေလမ်းကြောင်းတွေပိတ်ဆို့ထားတဲ့အတွက်ရခိုင်ပြည်နယ်အမ်းမြို့နယ်ကချင်းလူမျိုးတွေအများစုနေထိုင်ကြတဲ့ကျေးရွာပေါင်း40ကျော်ဟာစံပြက်လက်လို့ငပြောသီးဘိန်းနေသီးတွေကစားတောက်နေရတယ်လို့ချင်းလူအခွင့်ရေးဖွဲ့ CHRO ကပြောပါတယ်မြမတက်မတော်နဲ့ရခိုင်တပ်တော် AA အကြားဖြစ်ပွားတဲ့စီရေပဋိပက္ခတွေကြောင့်အမ်းမြို့နယ်ဒလက်ချောင်းအုပ်စုအတွင်းမှာရှိတဲ့ကျေးရွာ42ရွာလူဦးရေ1000ကျော်လောက်ဟာစံပြက်လက်လို့အရေးပေါ်ကူညီထောက်ပံ့မှုတွေလိုအပ်နေတယ်လို့ CHRO ကပြောရေးဆိုခွင့်ရှိသူဆလိုင်းရန်ကပြောပါတယ်ဒလက်ချောင်းအုပ်စုအတွင်းကျေးရွာတွေဟာစံစီစားအခြေခံစားတောက်ကုန်တွေကိုအမ်းမြို့နဲ့မြေပုံမြို့နယ်ကန်းတောင်ကြီးကနေရေလံကုန်းနားနဲ့တည်ယူလက်ရှိကြတာဖြစ်ပြီးအေထံစားနပ်ရိက္ခာတွေရောက်သွားမှာကိုစိုးရိမ်မှုကြောင့်ဆိုပြီးပြီးခဲ့တဲ့ဇန်နဝါရီလကတည်းကတပ်မတော်ကနေပိတ်ဆို့ခဲ့တာဖြစ်ပါတယ်
ကချင်ပြည်နယ်ဖားကားမြို့နယ်စိုင်းတောင်ဒေသမှာရှိတဲ့ကြောက်စိမ့်လုတ်ကွက်ဟောင်းတစ်ခုကဘာပြိုကျမှုကြောင့်ရေမစေးကြောက်ရှာနေသူ2ဦးသေဆုံးပြီး6ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။စိုင်းတောင်ကျေးရွာမှာရှိတဲ့ဗားဆန်6နဲ့စပော့ပေါ်နံတက်လန်ဒီအမြင့်ပေ300ခန့်ရှိတဲ့မြေစာပုံမှာစွန်လ23ရက်နေ့ကပြိုကျခဲ့တာဖြစ်ပြီးတော့သေဆုံးသူ2ဦးကိုစွန်လ24ရက်နေ့ကတကြိုလိုက်ပြီးထိခိုက်ဒဏ်ရာရရှိသူ6ဦးကိုဖားကားပြည်သူ့စေယုံမှာစေကူတမှုခံယူနေရတယ်လို့စိုင်းတောင်ဒေသခံကိုစော်စိုင်းတူးကပြောပါတယ်။အခုလဆော်ပိုင်းကလည်းဖားကားမြို့မှာမြေစာပုံပြိုကျပြီးရေမစွေးကြောက်ရှာသူတူတိတ်ဆုံးခဲ့ပါတယ်။ဆွန်လဆော်ပိုင်းကဆက်ပြီးတော့ဖားကားဒေသတွင်းမှာမိုးပြင်းထန်စွာရွာသွန်းလျက်ရှိတဲ့အတွက်မြေစာတွေပြိုကျခြင်း၊ကဘာများပြိုကျခြင်းနဲ့ရေကြီးရေချမ်းခြင်းများထပ်မံဖြစ်လာနိုင်သေးတဲ့အတွက်ဒေသခံတွေစိုးရိမ်နေကြပါတယ်
။မွန်ပြည်နယ်တံဖြူစီရမြို့အနီးဒုတိယကဘာစစ်အတွင်းကဂျပန်စစ်စခန်းဖြစ်ခဲ့တဲ့မိန်ပလာတောင်စစ်ကြံပစ္စည်းစမ်းတပ်တူးဖော်ခဲ့တဲ့နေရာမှာမူလအတိုင်းမြေပြန်ဖို့ထားခြင်းမရှိတဲ့အတွက်ဇွန်လ19ရက်နေ့ကအမျိုးသမီးကြီးတဦးနဲ့ကျောင်းသူမိန်းကလေး3ဦးစုစုပေါင်း4ဦးယင်းနှစ်တည်ဆုံခဲ့ရပါတယ်ဒုတိယကမ္ဘာစစ်အတွင်းကဂျပန်စစ်စခန်းဖြစ်ခဲ့တဲ့နေရာမှာဂျပန်စစ်လက်နက်တွေအဖို့တန်ရတနာပစ္စည်းတွေအများအပြားဂျပန်တို့မြုပ်နှံထားခဲ့တယ်လို့ယူဆနေသူတွေက 2018年8月18日，上海市昆明埃博拉的沙田边，今年1月昆明出现三大毒蚊母病例，目前呢1月昆明呢三大毒蚊母嘛，也拉高呢，没传得多，母拉在内部查布，毒蚊也供尼个，1月份个人家查来路，路道嘛偏窄，开门面面嘛来对路上那么细开路，阿可路安尼个种开阿拉路，目前呢路道，昨天阿个查，到达阿内乌个表白的。
在过去半年内，一看比那个半路桥庙屋较多面部门面呢，一堆张庙内边个，来他妈的龙泉县没事的多，没有地方，来呀路干部没呀呗，开开骗你吧嘞。半路桥庙内三亩地，长嘛是的，一下当半年多拍照片呢，干乌纱的街坊朋友要交个，要哪里个？所以现在个药品出口股干那他那边，潘石石开呀嘛，所以的多，来东部没呀呗骗你家的路，代表像药材路个表白嘞。
要我明天来找找那个，来他妈这个嘞！你也送花呗，都搞得这干嘛？可能你家也来对，牛是吧？那全都送用开呀子喽，龙泉木没事的对，今天没呀子嘛，明是个来呀，老干部开开骗你家吧嘞！别个嘞，那他是哥哥那个，一看比那对，再不会批包呀，对大对嘛？没同意那一代来呀米呢，同意三九比没一对能开的，来个帮俺当叫西的喽，一看比龙山呀，当都来他妈怎么个个，别说他的心里呀，对呀吧嘞！
ดูเรื่องอาจารย์ลุดดอตั้งกาละด้วยเกี่ยมปีในลุดดอสีเวมาเมฆุเมียนมุมชีเดเดกุสเลเซอูโจชินีบาร์เรลุดดอมาเมฆุเมียนเชนเนสโตเตนด้วยเชนฮะลุดดอกุสเลเรียลุสองยามเมกิสับเจปีดีนะอัตรเมฆุเมียนเจเดกุสเลเรียชีเดลุเกี่ยมปีในลุดดอมาเมฆุอันยาสองเมียนตูเนวารีเมสันดานเนลุดดอกุสเลตั้งเซอองกับเบียวบาร์เร
กูจะเลี้ยสุสุบังนั่นสัตว์ตัวอุ้งชีวีสัตว์ตัวอุ้งก็สูงเนี่ยไม่กว่าไม่ยันทามุไม่ใช่บุลูเกี่ยมปีเนี่ยลูกตัวมาตั้งอายุตียาวเลยยี่ขันปีเนี่ยสุดที่มีการเลี้ยงล้านงานกูคงกูบีเป็นลาเร่กงเดือดอุ้งสีมากูเป็นนายดีโยกับกูเสกขยันเร็วจำมาเยี่ยวงี้ธนาคารทุกอย่างทาวาเร่โยกับกูเสกขยันตัวก็ปีเกิดสุนันนั่นสัตว์ยันนี่ก็เป็นลาเต้นงานพักการเลี้ยงลาราพีบีตัวเนี่ยตัวที่ตัวเขาตัวเชื่อกู
กรณีท่าชีพีโร่จันทร์ดูดีกว่าและชาญีได้ลูกยังคันพี่เนี่ยพี่ดูจำมาเยื่อซีธนาคาพี่กูยาตอกตาสื่อเว็บไปงาพี่ว่าเลยและสิ่งที่คันพี่เนี่ยด้วยถ้าคนมูนายูสันนั้นมุดเหยียกูเป็นนันดิโยกับกูเสกขยันตัวด้วยเสตว์อุทิศในวิปุริรามโยมันนะอูมังดอมโยมาชาวอูตังโกนัดตันเตมโยเรมานุสินะเสตว์มาตัวพี่พี่อเมียสงอารอเพ่งลาเต้นงาเพ่กับพี่ลาตัวด้วยพี่จ้าว่าเลย
อาคุตเดินลอยอุสเลตเดินเสพปีตัวมาบ้ามีมาเสด็จเนี่ยรักใครแล้วนักใครเอเอเพื่อรู้สิ่งที่มันนี่เร่รักใครดีเนี่ยเงาไปเนี่ยเช่นปีเนี่ยเปล่าว่ามีเนี่ยมาอินเทอร์เน็ตไลน์เดินเลยเพื่อนปีผู้ลุ่มอุปสรรคการในจังส่งมือปีโลกเกจาระบ้ากูตั้งนายงานในสุสีเดินเสพชาวไร
ที่รักใครดีเนี่ยสโลว์เดี๋ยวนี้ไม่ใช่เนี่ยเท่าไหร่อาทิตย์ไม่ใช่ตลอดดีแต่เนี่ยเท่าช่วงก็อาทิตย์แค่ไม่รอดลูกคนยังชอบมูโรมาเดียพี่ในชุดเชื่อมูโรมาเดียตัดเชื่อมูโรตลอดดีมาเดียเนี่ยอันพงดีโบบีโรบีโรพี่พูดว่าอาทิตย์อันนี้พี่ในเดียตัวกูดูเลยอีกอันเนี่ยเช็ดตัวทาร์กูเป็นเพื่อนพี่กูสุดเลยกูสมมติกูกูรักนู้นลูกจะรับที่บ้านที่ออนไลน์ก็เป็นพี่ลูกเขาลูกรักใครดีเนี่ยยังเป็นอยู่ในมาเดียสุสุขันยาด
လူနဲ့ပတ်သက်ပြီးအမုံတရားနဲ့ပတ်သက်ပြီးလုံဆောင်မှုတွေဒါတွေရှိလာပါတယ်။ဒါတွေရှိလာတဲ့အခါမှာကျွန်တော်တို့ဒီရားတွေဒီအိုက်ပမာဖြစ်နေတဲ့စည်ရီးပရိပတ်ခနဲ့ပတ်သက်လာတော့ကြာဒါဒီပို့ပြီးတော့ကြာအမုံတရားတွေပို့ပြီးတော့ကြာအဆုံးရောက်မှုတွေပို့ပြီးများလာတာဖြစ်ပါတယ်။ဒါ
ရှိချင်းဒီစေရတိမနေတဲ့ရခိုင်နောက်ပိုင်းကကြောက်တော်မြောက်ဦးမင်းပြပုံနှံကျော်စတိတောင်ဘူဒီတောင်မြေပုံနဲ့ရှင်းတင်နေကပလောဝမြို့နယ်မှာအင်တာနက်လူမုံကွန်ရက်ကိုပြီးခဲ့တဲ့2019ဇွန်လ20ရက်နေ့ကအာဏာပိုင်တွေကပိတ်ထားတာလေးဖြစ်ပါတယ်လုံခြုံရေးအကြောင်းပြချက်နဲ့ရခိုင်နောက်ပိုင်းမြို့နယ်ရှင်းတင်နေပလောဝမြို့နယ်မှာအင်တာနက်ပိတ်ထားတာတွေကိုပြန်လည်ရုပ်သိမ်းပေးဖို့ကုလသမဂ္ဂလ
Piro, Gala, Atanta, Yetan Nide, Pirosu, Ninja, Nilagan, Nasatiasu, Penlo Nilagan, Stilta, Atain, Simba, Naye, Asoyan, Atia, Dana, Lanagai, Aquari, Drissel, Sunu, Gizaraba, Dangoro, Miglia, Mungani, Susi, Din Set, Bichabari.
Lame, August Lama, Pirosu, Ninja, Nilagan, Nasatiasu, Penlo, Stilta, Siwe, Simba, Naye. Pirangzu the Botuzajo, a pine tongu, Chosuna yitre, a soyane, NCA Piazajo, Lemma yitu tare, Tayana Leneca and Puri, John Lan, Nasaton Yeniga, Yango Muma, Sunui Kejabare, Eri Sunu Guema, a tiga Sunuide, Chatrigura, Bo Muda Lumia Yi Puejo, Ju Okta, Ukum Yetonga, Kulue, Piabare.
ဆိုတော့ဒါလည်းပဲသူတို့ပြင်ဆင်ထားတဲ့ဟာသူတို့ဘက်ကအဆိုပြီးချက်ပေါ့အဲ့ဒါသူတို့ဘက်ကသင်ကြရတယ်ကျွန်တော်တို့ကလည်းကျွန်တော်တို့ဘက်ကအဆိုပြီးချက်သူ့ဘက်ကိုယ့်ဘက်အဆိုပြီးချက်မှာတပေါ်သားပြန်ဖလှယ်ကြတယ်အဲ့ဒီအချိန်မှာဒါမဲ့လို့အပိဓာကျွန်တော်တို့ဆွေးနွေးဆုံးဖြတ်တာမျိုးပေါ့မလုပ်နိုင်ဘူးစခန်းကြီးလုံးရရေးပါတီ
ARB ဘိုးလုံးမှုဆောင်ကော်မတီဝင်ဒေါ်စောမြတ်ရာဇာလင်ကတော့ဤလာကန်ကျင်းပနိုင်ဖို့အစီအွေတွေများကြီးခေါ်ရအောင်မယ်လို့ခုလိုပဲပြောပါတယ်စီဝေးတွေလည်းအများကြီးလောက်ရအောင်မှာဆိုတော့ဒီဇူလိုင်လအတွင်းမှာငင်းချမ်းရေးညီလာကန်ကျင်းပဖို့အပြည့်ရတိုင်းနာလက်နက်ကန်ဆယ်ဖွဲ့ကိုအစိုးရပြုခဲ့တဲ့အပေါ်အပြည့်ရတိုင်းနာလက်နက်ကန်ဆယ်ဖွဲ့တို့ဆုံးဖြတ်ခဲ့တာလို့လည်းဒေါ်စောမြတ်
three Mablo, a Jongari family, a Jongari, Lamatota, the Sepo, a Dreamer, taking now, Tigo, so you can see a movie, Loboga, Loba did it. I got a shirt, we look at UBDJC or UBDJC, we call it. The shadow, a Pika, Yasay, Kaima, look on the appraised Dreamer, the matter of Siri Kobolo did it, we look at a free and a Kapian and Bolo did it.
Pirazu, Ninja, Yinagan, Chimbareka, Pirazu, the Botuzajo, a safe bind Doma, NCA County for Musaya, move on the Botu Niche. နောက်ထပ်မစဲအလွန်အစေလိုက်ရှေ့လုံငန်းစဉ်နဲ့အစေလိုက်ကောင်းထဲဖို့မှုအခြေခံမှုသဘောတူညီခြင်းစတဲ့အချက်တွေချုပ်စုသွားမှာဖြစ်ပါတယ်ရှင်မြန်မာတပ်မတော်ကနေဆက်သွေးလမ်းကြောင်းတွေပိတ်ဆို့ထားလို့ရခိုင်ပြည်နယ်အမ်မြူနယ်ကချင်းလူမျိုးတွေအများစုနေထိုင်ကြတဲ့ကျေးရွာပေါင်း40ကျော်ဟာစံပြက်လက်နေပါတယ်။ ကချင်ပြည်နယ်ဖားကံမြို့နယ်စိုင်းတောင်ဒေသမှာကြောက်စိမ့်လုကွယ်ဟောင်ကဘာပြူကြလို့ရေမစေးကြောက်ရှာနေသူနှစ်ဦးသေဆုံးပြီးခြောက်ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။တရုတ်ရှိတွေခုနားဆင်ခဲ့ကြတာကတော့ဘီအန်အိုင်ဝိုင်းတော့ဒါတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ။
American အခုလိုကူးစက်မှုများလာတာဟာယောဂအတွက်စိတ်ချတဲ့ကာကွယ်မှုတွေမလုပ်ဘဲနိုင်ငံတွင်းစီးပွားရေးလုပ်ငန်းတွေအချိန်မတန်သေးပဲပြန်ပြီးဖွင့်ပေးခဲ့တာကြောင့်လို့ဆေးသက်ဆိုင်ရာကျွမ်းကျင်သူတွေကပြောပါတယ်။ကမ္ဘာတစ်လွှာကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူဟာကျန်တဲ့ပြည်နယ်မှာလူပေါင်း6000ခွဲကျော်ရှိနေပြီးတေဆုံးရသူပေါင်းက90နီးပါးရှိနေပြီလို့အမေရိကန်ဂျွန်ဟော့ပကင်းစ်တက္ကသိုလ်စစ်တ
ဒီလုံးချက်ဆန္ဒခံယူပွဲကိုရုရှားနိုင်ငံသားတွေမဲဆပေးနေကြပါပြီမြန်မာနိုင်ငံမှာထူးနန်25ရက်နေ့က COVID-19 နောက်ထပ်အကူးဆက်ခံရသူမတွေ့ဘူးလို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကမနေ့ညကထုတ်ပြန်ကြေညာပါတယ်မြန်မာနိုင်ငံမှာမတ်လ3ရက်ကစပြီးဓာတ်ခွဲစစ်ဆေးတည်ကြည့်လူနာ293ဦးရှိပါတယ်2018ဆက်ကိုဗန်နာရေးနှစ်အတွင်း6.3%ရာခိုင်နှုန်းတိုးတက်ခဲ့တဲ့မြန်မာစီးပွားရေးဟာ COVID-19 တန်းကြောင့်2019နှစ်ဗန်နာရေးနှစ်မှာတော့တိုးတက်မှု3.3%ငါးရာခိုင်နှုန်းပဲရှိမယ်လို့ ဂျူလ25ရက်နေ့ရက်စွဲနဲ့ကမ္ဘာဗန်ကအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။တောက်ကြနေမနေ့ခင်သတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်
This program has come to you from the Voice of America, Washington.